Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်နိုဝင်ဘာလ5ရက်တနင်္လာနေ့ညပိုင်း9နာရီနဲ့10နာရီအစီအစဉ်တွေကိုလိုင်းတိုမီတာ25 30နဲ့51နဲ့လိုင်းလမ်းမီတာ190တို့ကနေတိုက်ထုတ်လွှင့်နေပါပြီ။ကျမနန်းလောပါအခုညပိုင်းအစီအစဉ်တွေကိုတာဝန်ယူပေးဆက်သွားမှာပါ
။ကျမသင်ကြီးထိုက်ပါရှင်ကိုရနိုင်တဲ့ဒူသတင်းတွေကိုကြီးညာမှာပါ။အီရန်ပေါ်တန်းခတ်ပိတ်ဆို့မှုတွေကိုအမေရိကန်ဘက်ကဒီကနေ့တင်းလာနေမှာပြန်ပြီးတော့ချမှတ်လိုက်ပါတယ်။ရိုဟင်ဂျာတွေထာနေပြန်ရေးလုပ်ငန်းစဉ်နဲ့ပတ်သက်ပြီးစင်ကာပူနိုင်ငံခြားရေးဝန်ကြီးနဲ့ဒေါအောင်ဆန်းစုကြည်တို့ဒီကနေ့ဆွေးနွေးပါတယ်။ဒီလိုထိတ်တန့်ရောက်တဲ့နေ့ကိုနားဆင်ကြရပါမယ်ရှင်
။ကောင်းပါပြီရှင်။နိုင်ငံတော်လျှို့ဝှက်ချက်အုပ်ရေချိုးဖောက်မှုနဲ့ Riders သတင်းသမားတွေအပေါ်ခရိုင်တရားရုံးကချမှတ်လိုက်တဲ့အမိန့်ကိုဒီကနေ့အယူခံဝင်တဲ့သတင်းမှာကြားမှာကတော့
ရန်ကုန်တိုင်းဒေသကြီးတရားလွတ်တော်ဝင်ပါတယ်။ဒီနေ့ဘလို့ရှိတဲ့တော့လောကအမှုလက်ခံနာတာပေါ့နော်။ဘလက်ခံပြီးရင်နှစ်ဖက်ရှော်လက်ကြကိစ္စတွေပါပြီးမလာခင်တော့သူတို့ဟိုဘက်ဥပဒေတော့အမှုပဲခေါ်တာလေ
။ Riders သတင်းသမားတွေရဲ့အကျိုးဆောင်ရှင်တွေဦးသန်းစောအောင်ပြောတော့ပါ။အပြည့်စုံတော့နောက်ပိုင်းမှာကြားမှာပါ။ဒါအပြင်ကြားဖြတ်ရွေးကောက်ပွဲရလဒ်တွေအားတိုင်းရင်းသားပါတီတွေအင်အားကောင်းလာနေတဲ့ဆိုတဲ့သုံးသပ်မှုတွေနဲ့ဒီလလယ်မှာနေရပြန်လာကြမဲ့ဘင်္ဂလားဒေ့ရှ်ရောက်ဒုက္ခတဲ့အများစုတို့ကသူတို့ရဲ့လုံခြုံရေးပေါ်ဆိုးရိမ်နေလို့ပြန်လို့စိတ်မရှိသေးဘူးလို့ပြောဆိုလိုက်တဲ့သတင်းတွေကိုနောက်ပိုင်းမှာကြားဖို့ရှိပါတယ်။ဒုတိယပိုင်းနိုင်ဝါမှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါ။အခုအရင်ဆုံးတော့ဒီကနေ့ညဘက်ထိတ်တန့်ရောက်သတင်းတွေကိုမှတင်ပြထိုင်တဲ့ကိုရနိုင်တို့ကပြောပြပေးကြပါအောင်ရှင်။
အီရန်နိုင်ငံရဲ့ရင်နံထုတ်လုပ်မှုနဲ့ဗန္ဒာရေးကဏ္ဍအပေါ်အမေရိကန်တို့ဒီကနေ့တင်းနှင်းလာနေမှာဒဏ်ခတ်ပိတ်ဆို့မှုပြန်လည်ချမှတ်ပါတယ်။အီရန်ရဲ့နျူကလ িয়ার အစီအစဉ်ကိုကန့်သတ်ထိန်းချုပ်ရေးနိုင်ငံတကာသဘောတူညီချက်ရဲ့တစိတပိုင်းအရအီရန်တို့ရရှိထားတဲ့သက်တာခွင့်တွေကိုပြန်ပြီးတော့ရုပ်သိမ်းဖို့အမေရိကန်သမ္မတဒေါ်နယ်ထရန့်ဘက်ကပိုင်းဖြတ်ဆောင်ရွက်မှုအရအခုလိုလှုပ်ဆောင်တာပါ။နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုဗန္ဒာရေးဝန်ကြီးစတီဗင်မနျူချင်တို့ကမနေ့ပိုင်းသတင်းစာရှင်းလင်းပွဲမှာအီရန်ပေါ်ဒဏ်ခတ်ပိတ်ဆို့မှုနဲ့ပတ်သက်တဲ့အသေးစိတ်ကိုထုတ်ပြန်မှာပါ။အီရန်နိုင်ငံရဲ့အကြီးအကဲစီးပွားရေးတစ်ခုဖြစ်တဲ့ရေနံဝယ်ယူမှုကိုပြန်ပြီးတော့ပိတ်ပင်တာလည်းပါပါတယ်။နိုင်ငံရှိခုကတော့အီရန်ထံကရေနံတင်သွင်းမှုကိုရပ်ဆိုင်းဖို့အချိန်ပေးတဲ့အနေနဲ့ရေတို့ကင်းလွတ်ခွင့်ပေးမယ်လို့အမေရိကန်အစိုးရအရာရှိတွေကပြောဆိုထားပါတယ်။ဒဏ်ခတ်ပိတ်ဆို့မှုပြန်လည်ချမှတ်မှုထဲမှာတော့အီရန်ရဲ့ဗဟိုဘဏ်ရေချောင်းကုန်စည်ပို့ဆောင်ရေးနဲ့သင်္ဘောတည်ဆောက်ရေးတို့ကိုလည်းပြစ်မှတ်ထားမှာပါ။အီရန်သမ္မတဟာဆန်ရိုဟာနီကတော့အမေရိကန်ရဲ့ဒဏ်ခတ်ပိတ်ဆို့မှုကိုဖောက်ထွက်ပြီးရေနံဆက်ရောက်မယ်လို့ဒီကနေ့တင်းနှင်းလာနေရုပ်သံမင်းကိုမှပြောဆိုသွားပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်ကတော့ပြီးခဲ့တဲ့တောက်ကြနေ့ကထုတ်တဲ့ကြေညာချက်ထဲမှာအီရန်ရဲ့ဖြက်လို့ဖြက်စီလုပ်ရက်တွေလို့သုံးနှုန်းပြီးဒါရီကိုရက်မလားဒါမှမဟုတ်လေစီးပွားရေးပြက်ကပ်ဖက်ကိုဆက်ပြီးတော့ဥတီမလားဆိုရမှာအီရန်ခေါင်းဆောင်တွေဘက်ကတခုခုကိုရွေးချယ်စီဖိအားပေးဖို့ရည်ရွယ်တယ်လို့ဖော်ပြထားပါတယ်ရှင်
။အမေရိကန်ပြည်ထောင်စုမှာနိုဝင်ဘာ6ရက်အင်္ဂါနေ့မှာကျင်းပမယ့်တက်တန်းဝက်ရွေးကောက်ပွဲတွေမှာသူတို့ပါတီကိုထောက်ခံသူတွေမဲသွားပေးကြဖို့တိုက်တွန်းတဲ့မဲဆွယ်စည်းရုံးတွေကိုလက်ရှိ Republican သမ္မတ Donald Trump နဲ့ Democratic သမ္မတ Hon Barack Obama တို့အပြိုင်လုပ်ခဲ့ကြပါတယ်။သမ္မတ Trump ကလွတ်တော်နေတဲ့စလုံးမှာသူ့ရဲ့ Republican အမတ်တွေကိုအနိုင်ရစေချင်ပြီးတော့ဒီမိုကရက်တစ်ကတော့ဒီလိုတပါတီတွေကလက်ဝကြီးအုပ်ချုပ်ကင်ထားမဲ့အနေအထားမျိုးဖြစ်မလာအောင်ကြိုးပမ်းနေကြပါတယ်။အခုရွေးကောက်ပွဲမှာအောက်လွှတ်တော်အမတ်နေရာ435နေရာစလုံးနဲ့ဥယျာဉ်တရားရှိတဲ့အထက်လွှတ်တော်အမတ်နေရာ3ပုံတစ်ပုံရဲ့35နေရာကိုမဲဆန္ဒရှင်တွေရွေးချယ်တင်မြှောက်ကြမှာဖြစ်ပါတယ်။လက်ရှိ Republican Party ကသမ္မတနေရာရောလွှတ်တော်နေရာစလုံးကိုပါထိန်းချုပ်ထားတာဖြစ်ပါတယ်။ဒါပေမဲ့အောက်လွှတ်တော်ကို Democratic Party ကပြန်ထိန်းချုပ်နိုင်ပြီးတော့အထက်လွှတ်တော်ကိုတော့လက်ရှိနှစ်နေရာအသာပြင်နောက်ထပ်တစ်နေရာထပ်ရပြီးတော့ Republican Party ကဆက်ထိန်းထားနိုင်မယ်လို့နိုင်ငံရေးလေလာသုံးသပ်သူတွေကခန့်မှန်းနေကြပါတယ်။သမ္မတ Trump ကဒီကနေ့တနင်္လာနေ့မှာ Ohio, Indiana, Missouri ပြည်နယ်တွေမှာမဲဆက်စည်းရုံးရေးတွေလုပ်သွားမှာဖြစ်ပါတယ်။အင်္ဂါနေ့မှာကျင်းပမဲ့ဒီရွေးကောက်ပွဲကဘဝတသက်တာမှာအရေးကြီးဆုံးရွေးကောက်ပွဲဖြစ်နိုင်တယ်လို့သမ္မတ Hon Obama ကတော့ Chicago မဲဆက်စည်းရုံးရေးမှာပြောကြားခဲ့ပါတယ်ခင်ဗျာ။
အမေရိကတိုက်အလဲပိုင်းနိုင်ငံတွေကနေအမေရိကန်ကိုဥတီလာနေကြတဲ့ရွှေပြောင်းအခြေချသူလူအုပ်ကြီးကဒီကနေ့တင်းနှင်းလာနေမှာတော့ကော်ဒိုဘားကနေမက္ကဆီကိုစီးတီးကိုရောက်အောင်ဆက်သွားဖို့ဆုံးဖြတ်လိုက်ကြပါတယ်။မက္ကဆီကိုနိုင်ငံရဲ့မြို့တော်နဲ့ကီလိုမီတာ280ကျော်ဝေးတဲ့ကော်ဒိုဘားမြို့ကနေကားကြုံစီးလမ်းလျှောက်ပြီးသွားဖို့ဆုံးဖြတ်ခဲ့ကြတာပါ။ဘာရာခရုစ်မြို့ကနေကီလိုမီတာ200ဝေးတဲ့ကော်ဒိုဘားမြို့ကိုရွှေပြောင်းအခြေချသူလူအုပ်ကြီးရောက်ရှိခဲ့ပြီးနောက်မနေ့တနင်္ဂနွေနေ့မှာခီးကြီးဆက်ဖို့ဆုံးဖြတ်ကြတာပါရွှေပြောင်းအခြေချသူ4000နီးပါးကတော့ဘာရာခရုစ်မှာဆက်ပြီးရှိနေပါတယ် Tigani and Nizo American Nesa Guyapoga, Kilometa Jane Chibiro Lunirava. The Chenyam Habe, American Tamara Donet Trump Gayo, Tamara Hong Barekuba Madu Gaba, America da Levan Hangan Trigani, Lanshap Lajare, Shepian Wayo to the Jigu Piosu Gavare, Georgia Pina Ucho Yemunia address Shimpianye, Republican Kosele Brian Kemp address Tamara Tranga, Macom Yoma, Ludu Sio Ye Lopare, Mexico Hangan Nesa Gopiabi. American Ego Winlabo, Mulin Nichade, Shrip Yangi, Dread, Ninsaka, Pit, Josurama, Nisani de Jamahope, American Gulalo, Mayara Jow, a Kube, Let Yanabalu, Tamla Trang up Yosu Kevale, Tamraham Beret, Obama Garo, Indiana Pine, Gary Mioka, Democrat, Telodo, Ma, Joe Donnelly, Dress, Sio Mare, Shrip Yangi Autorego, Jujo, Chinchamu, Pit, you sided Tamra Trang, Weba Mare.
တပ်ပြင်စစ်တပ်တွင်းကအမျိုးသားတွေအမျိုးသမီးတွေကိုနိုင်ငံရေးထွင်လုံးနေမှာတုံးနေတယ်လို့သမ္မတဟောင်းကတုံးလုံးပြောဆိုလိုက်ပြီးတပ်ဖွဲ့ဝင်တွေဟာဒီချက်ပို့ပြီးထိုက်တန်သူတွေဖြစ်တယ်လို့ပြောဆိုသွားပါတယ်ရှင်ပါကစ္စတန်နိုင်ငံမှာဘာသာရေးကိုစော်ကားမှုနဲ့တည်တံ့ချမှတ်ခံထားတဲ့ခရီးရန်အမျိုးသမီးကိုတရားသူကြီးတွေနဲ့စစ်တပ်တို့ကိုအမုန်းပွားလောက်အောင်လှုပ်ဆော်ရေးသားခဲ့တဲ့ ဒီကောင်ကအမုံတရားနဲ့ကျမ်းဖတ်မှုတွေဖြစ်အောင်လုံဆောင်နေတာကြောင့်ဒီကောင်ကိုပိတ်ပစ်ဖို့တွေ့တာကိုတောင်းဆိုခဲ့တယ်လို့ပါကစ္စတန်အစိုးရပြောခွင့်ရသူနှစ်ဦးကရိုက်တာသတင်းအေဂျင်စီကိုပြောပါတယ်။အစ္စလာမစ်စစ်သေးကြောအုပ်စုဖြစ်တဲ့ရက်စ်ဗီရဲ့ TLB ပါတီကအခုလိုထွက်တဲ့အကောင့်တစ်ခုကနေတနင်္ဂနွေနေ့ကတင်ခဲ့ပြီးမဲ့တိတ်မကြခင်မှာပဲဖျက်ချခံခဲ့ရပါတယ်။TLB ပါတီကပါကစ္စတန်နိုင်ငံရဲ့မျိုးကြီးတွေမှာတုံ့ရကြအဓိကလမ်းမကြီးတွေကိုပိတ်ဆို့ဆန္ဒပြခဲ့ကြပြီးပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ကခရစ်ယာန်အမျိုးသမီးအာရှဘီဘီကိုတရားစီလွတ်ပေးလိုက်တဲ့တရားရုံးချုပ်တရားသူကြီးတွေကိုလည်းတပ်ပစ်ဖို့တောင်းဆိုခဲ့ကြပါတယ
ဒီရေအမေရိကန်တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19ကီလိုဟတ်ဇ်1505တုံညာလိုင်းဒိုမီတာ25ကီလိုဟတ်ဇ်1180တုံညာလိုင်းဒိုမီတာ32ကီလိုဟတ်ဇ်6335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190ကီလိုဟတ်ဇ်1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဗီအိုမြန်မာပိုင်းစီစဉ်ရဲ့တနင်္လာနေ့ညပိုင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်ရိုဟင်ဂျာတွေထိုင်းနေပြန်ရေးလုပ်ငန်းစဉ်မှာစင်ကာပူနိုင်ငံအနေနဲ့ရောအရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံအနေနဲ့ပါပံ့ပိုးဆောင်ရွက်နိုင်တဲ့နည်းလမ်းတွေကိုဒီကနေ့စင်ကာပူနိုင်ငံသားဝင်ကြီးနဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်တို့နေပြည်တော်မှာဆွေးနွေးကြပါတယ်။ဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးရသူတွေထိုင်းနေပြန်ရေးမှာဘေးကင်းလုံခြုံမှုရှိရှိလူကုန်တိုက်ခိုက်တဲ့အညီဆန္ဒအလျောက်ဖြစ်ဖို့ကအရေးကြီးဆုံးဖြစ်တယ်ဆိုတာကိုစင်ကာပူနိုင်ငံသားဝင်ကြီးနဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တို့ဒီကနေ့သဘောတူကြတယ်လို့စင်ကာပူနိုင်ငံသားဝင်ကြီးဌာနကကြေညာချက်ထုတ်ပါတယ်။ဒီကနေ့နေပြည်တော်ကဆွေးနွေးမှုအတွင်းမှာတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကရခိုင်ပြည်နယ်တွင်အခြေအနေတွေကိုရှင်းပြခဲ့တာတင်းမှာလူခွင့်ရေးချိုးဖောက်မှုဆွဆွဲချက်တွေကိုစုံစမ်းစစ်ဆေးမဲ့ရခိုင်အရေးစုံစမ်းရေးကော်မရှင်ရဲ့ဆောင်ရွက်ချက်တွေကိုလည်းရှင်းပြခဲ့ပါတယ်။ရိုဟင်ဂျာတွေထိုင်းနေပြန်ရေးလုပ်ငန်းစဉ်အပေါ်အာဆီယံဘက်ကဘယ်လိုကူညီပေးနိုင်မလဲဆိုတာကိုလည်းနှစ်ဖက်တို့ဆွေးနွေးပါတယ်။ပြီးခဲ့တဲ့နှစ်ကရခိုင်ပြည်နယ်တွင်အကြမ်းဖက်မှုတွေကနေထွက်ပြေးကြတဲ့တိမ့်နဲ့ချီတဲ့ရိုဟင်ဂျာတွေကဘင်္ဂလားဒေ့ရှ်နိုင်ငံမှာခိုးလုံနေကြတာဖြစ်ပါတယ်။ဒီထဲကလူပေါင်း 2,000 ကျော်တို့ပထမအထုပ်အနေနဲ့အခုနိုဝင်ဘာလ 15 ရက်နေ့မှာဌာနီပြင်းရေးလုပ်ငန်းစဉ်ကိုစကြမှာဖြစ်ပါတယ်။မြန်မာဘက်ကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်တင်မခံပေမဲ့မြန်မာဘက်ကထွက်ပြေးရသူအလုံးကိုလက်ခံမယ်လို့ကတိပြုထားပါတယ်ရှင်
။တရုတ်နိုင်ငံရဲ့စီးပွားရေးချင်းစဉ်နဲ့ပတ်သက်ပြီးတော့တခြားနိုင်ငံတွေကဝေဖန်နေချိန်မှာပဲတရုတ်နိုင်ငံရဲ့ကုန်စည်ပြပွဲကြီးကိုသမ္မတရှီကျင်းဖင်ကဒီကနေ့မှာဖွင့်လှစ်လိုက်ပြီးတော့တရုတ်နိုင်ငံရဲ့ဈေးကွက်ချစ်ထွန်နိုင်မှုအတွက်ခြိမ်းလှမ်းတွေကိုလှုံ့ဆော်သွားမယ်လို့ပြောကြားလိုက်ပါတယ်။တရုတ်နိုင်ငံအနေနဲ့ကုန်သွယ်ကုန်တွေလျှော့ချပြီးညနာဘောင်ကချိုးဖောက်တာတွေပို့ပြီးတော့အေးအေးရွာတွေနဲ့သွင်းကုန်တွေအပေါ်မှာပြည်တွင်းသုံးဆွဲမှုအားကောင်းလာအောင်လှုံ့ဆော်သွားမယ်လို့သမရှိကပြောပါတယ်။တရုတ်နိုင်ငံကသူတို့ပြည်တွင်းမှာစားသုံးသူဈေးကွက်ကိုချစ်ထွန်နိုင်ဖို့ကြိုးစားနေချိန်မှာပဲကမ္ဘာကြီးနဲ့နည်းနည်းထွေထွေဆက်ဆံသွားဖို့ကိုလည်းသမရှိပြင်မြင်ကဂျန်ဘူးကကုန်စည်ပြပွဲမှာပြောခဲ့ပါတယ်။ ဒီမှာရှိဟာအမေရိကန်သမ္မတထရမ့်ရဲ့နာမည်ကိုထည့်မပြောသွားပြီမဲ့လေတကူတော့အထူးကြံဝါဒကိုဝေဖန်ပြီးတော့နိုင်ငံသုံးပတ်ဝန်းနဲ့ခုံတော်ရေးကိုကာကွယ်ဖို့လိုတယ်လို့ပြောပြီးသမ္မတထရမ့်ရဲ့အမေရိကန်ဒေသမှာဆိုတဲ့စီးပွားရေးမူဝါဒကိုတွေ့ဝိုက်ပြီးတော့ဝေဖန်သွားခဲ့ပါတယ်အမေရိကန်နဲ့တရုတ်နိုင်ငံတို့ဟာခုံတော်ရေးစစ်ပွဲဖြစ်ပွားနေပြီးတော့သမ္မတထရမ့်ကတော့တနင်္ဂန ဒီကနေ့ကျွန်တော်တို့ကတော့ဒီအမေရိကန်ဒေါ်လာနဲ့50ဘီလီယံတန်ဖိုးရှိတဲ့တရုတ်ကုန်ပစ္စည်းတွေအပေါ်မှာကုန်သွယ်ကုန်တွေတိုးမြင့်ကောက်ခံသွားမယ်လို့ကြေညာခဲ့ပြီးတရုတ်ဘက်ကလည်းဒေါ်လာတန်130ဘီလီယံတန်ဖိုးရှိတဲ့အမေရိကန်ကုန်ပစ္စည်းတွေကိုကုန်သွယ်ကုန်တွေတိုးမြင့်ပြီးတော့တုံ့ပြန်ခဲ့ပါတယ်။ကျွန်တော်တို့ကရှိနေအမေရိကန်ကတော့ထရမ့်တို့ဟာအခုလနောက်ပိုင်းမှာတော့တွ
American Piranso, New York, Mapian Sama Pippi, Nyakuria, Dudia, Chieke, Kinyang Chunet, Dresson, Sunimelo, American and Jai, Wenji, Mike Pompeo, Gapiawari, Tamara Donet Tran, Nyakuria, Kamsam, Kinjong Uno, Singapore, Ma, Zunaka, Dresson, Sunipigrega, Suyen, Nyakuria, Ye, Nuclear Lenet, Season, Sota Ye, Tutamuri, Nikunira, Lado, Jabavi,
ဒါပေမဲ့အခုလုံးမဲ့ဆွေးနွေးပွဲဒီမှာမြောက်ကိုရီးယားအနေနဲ့သူတို့ရဲ့နျူကလီးယားအစီအစဉ်ကိုဘယ်ချင်းဘယ်လိုအဆုံးသတ်မယ်ဆိုတဲ့အသေးစိတ်တွေပါလာမှာမို့အခွင့်အလမ်းကောင်းတစ်ခုဖြစ်တယ်လို့ဝင်ချင်းပုံပြောကပြောပါတယ်ကျွန်တော်နိုင်ငံအနောက်မြောက်ပိုင်းဒေသတွေကအကြောင်းတစ်ခုကနေအကြောင်းသားခရစ်ဆက်ရှိအောင်တဲ့အကြောင်းအကိုဘယ်သူတွေမှမသိတဲ့တနတ်သမားတွေကဖန်ဆီးခေါ်ဆောင် တွေကဘာကြောင့်ပြန်ပြီးဆွဲသွားတယ်လဲဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးခင်ဗျာ
။သရီလင်္ကာနိုင်ငံရဲ့ပါလီမန်ဥက္ကဋ္ဌကသူ့အနေနဲ့အရင်သမရဟောင်းမဟင်ဒါရာဂျာပတ်ဆာကိုဝန်ကြီးချုပ်တဲ့အဖြစ်နဲ့လက်မခံနိုင်ဘူးလို့ပြောဆိုလိုက်ပါတယ်။ရာဂျာပတ်ဆာအနေနဲ့သူ့ကိုပါလီမန်မှာလူများစုကထောက်ခံကြောင်းကိုပြသဖို့လိုတယ်လို့ပါလီမန်ဥက္ကဋ္ဌကာရူဂျာရာဆူရီယာကပြောဆိုလိုက်တာဖြစ်ပါတယ်။
ဒီကနေ့ညထိတ်တန့်ရောက်တဲ့တွေကိုမှတင်ငီထိုင်တဲ့ကိုရနိုင်တို့ကပြောပြသွားတာပါ VOA ကနေခုထုတ်လင်းပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com မှာရော Facebook ဆာမျက်နှာ VOA Burmese News မှာပါထုတ်လွှင့်ချိန်တဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုဆက်လိုက်တင်ဆက်သွားပါမယ်နိုင်ငံတော်လျှို့ဝှက်ချက်အဥပဒေဖောက်ပြန်မှုနဲ့ Riders သတင်းသမားတွေအပေါ်ခရိုင်တရားရုံးကချမှတ်လိုက်တဲ့အမိန့်ကိုရန်ကုန်တိုင်းဒေသကြီးတရားလွှတ်တော်မှအကျိုးဆောင်ရှင်တွေကဒီကနေ့အယူခံဝင်ပါတယ်ဒီအကြောင်းပြည်စုံကတော့ VOA မြန်မာပိုင်းသတင်းထောက်ကိုထက်အောင်ခန့်ကသတင်းပေးပို့ထားပါတယ
် Rider သတင်းတော်နှစ်ယောက်ဖြစ်တဲ့ကိုဝလုံးနဲ့ကိုကျော်စိုးတို့ကိုနိုင်ငံတော်လျှို့ဝှက်ချက်အဥပဒေဖောက်ပြန်မှုနဲ့ကိုလာကြရုံးနေစစ်ဆေးပြီးနောက်မြောက်ပိုင်းခရိုင်တရားရုံးက2008နှစ်ချမှတ်လိုက်တဲ့ပေါ်ရန်ကုန်တိုင်းတရားရုံးမှဆက်လက်အယူခံဝင်တာဖြစ်ပါတယ်အယူခံဝင်တာနဲ့ပတ်သက်လို့ရိုက်တာသတင်းသမားတွေရဲ့အကျိုးဆောင်ရှေ့နေဦးသားဆောင်အောင်ကခုလိုရှင်းပြပါတယ်
ဒီနေ့မနေ့တင်လိုက်တယ်ဒီနေ့မနေ့ရန်ကုန်တိုင်းဒေသကြီးတရားလွတ်တော်ကိုတင်ပါတယ်ခြေနေဘလို့ရှိတဲ့တော့လောကအမှုလက်ခံနာတာပေါ့နော်မှုလက်ခံပြီးရင်နှစ်ဖက်ရှောင်းလက်ကျကိစ္စတွေပါပြီးမလာခင်မှာသူတို့ကိုယ်ပတ်ဥပဒေတော့အမှုပဲခေါ်တာတွေအကြောင်းကြားတာတွေအကြောင်းကြားပြီးအမှုတွေခေါ်မယ်အမှုတွေခေါ်ပြီးနှစ်ဖက်ရှောင်းလက်ကျကြားနာတယ်ကြားနာပြီးအမိန့်ချမယ်ဟောဒါနောက်တစ်လနှစ်လလောက်တော့ကြာအောင်နိုင်တယ်
ရိုက်တာသတင်းသမားရဲ့ဖုန်းထဲမှာပုံရဲမင်းကြီးခီးစဉ်ရဲ့လုံခြုံရေးအစီအမံစာရွက်တွေအပါအဝင်လှုပ်ဝက်အဆင့်တက်မှတ်တဲ့စာရွက်စာရင်းတွေကိုပါဖော်ထုတ်စစ်ဆေးတွေ့ရှိတာကြောင့်မြောက်ပိုင်းခရိုင်တရားရုံးကခရိုင်တရားသူကြီးကအမိန့်ချမှတ်လိုက်တာလည်းဖြစ်ပါတယ်ရိုက်တာသတင်းသမားနှုတ်ကိုအခုလိုဖမ်းဆီးထောင်ချတာကိုမြန်မာသတင်းအဖွဲ့တွေရောနိုင်ငံတကာလူ့ခွင့်ရေးအဖွဲ့တွေအစိုးရတွေကပါဝေဖန်နေကြပါတယ်သူတို့နှုတ်စလုံးဟာသတင်းလုံငန်းကိုသာလုတ်ကန်ခဲ့တာဖြစ်လို့ဘာမှအပြစ်မရှိဘူးလို့သတင်းမီဒီယာအဖွဲ့တွေကယူဆပါတယ်အခုယူကန်ဝင်တဲ့ကိစ္စဟာလည်းအပြစ်မရှိကြောင်ပြန်လည်ထုတ်ချတဲ့သဘောဖြစ်တယ်လို့မြန်မာသတင်းမီဒီယာကောင်စီကကောင်စီဝင်ကွန်မြူတီကယူဆပါတယ
်။ယူကန်တင်နေဆိုတော့ကျွန်တော်တို့မြန်မာတော့ကိုယ့်ဘက်ကအပြစ်မရှိကြောင်ကိုဟိုထုတ်ချတာရှောင်နေတာပဲပေါ့နော်။ဟိုဒီဟာကအတနာခံတာမျိုးဆိုတာမျိုးအတိတ်ပဲမျိုးမပေါ့ဘူးလေ။အတနာခံတယ်ဆိုတာအပြစ်ရှိပါတယ်သို့တော့ဖွင့်လို့ပါတဲ့ဟာမျိုးရေပြာအပြင်အဲ့လိုမျိုးယူဆလို့ရတယ်။ဒါပေမဲ့ယူကန်ဆိုတဲ့ဟာကဟိုအပြစ်မရှိကြောင်းကိုသူချေချောင်းလဲတဲ့သဘောမျိုးပေါ့နော်ဥပဒေကြောင်းအရာရောပြန်မှာပါမှသူတို့ဟိုဟိုဒီနိုင်ငံတော်ပြည်ဝတ်ချက်ကိုဟိုချိုးပေါက်ပြီးတော့ဟုတ်လားဘာမှလှုပ်ဆောင်တာမဟုတ်ဘူးတရင်သမတရင်လောက်ကိုလှုပ်ဆောင်တာပဲဆိုတဲ့သဘောမျိုးနည်းဆိုတော့ကျွန်တော်မြင်မှာတော့ဒါကတော့ကျွန်တော်တို့ကတော့ထောက်ခံတာပေါ့နော်အယူခံဝင်နေဟာ
ကိုယ်အလုံးနဲ့ကိုကျော်စိုးတို့ဟာရခိုင်ပြည်နယ်မြောက်ပိုင်းအင်းနေကြီးရွာမှာရာသီ၁၀ဦးကိုလုံခြုံရေးတပ်ဖွဲ့ဝင်တွေက တပ်ပြက်ခဲ့တာတွေကိုရိုက်တာသတင်းခန္ဓာအတွက်ဖော်ထုတ်ရေးသားနေစီမှာဖန်ခံခဲ့ရတာဖြစ်ပါတယ်။အဲဒီတပ်ပြက်မှုနဲ့ပတ်သက်ပြီးတမတော်ကတိတက်စုံစမ်းစစ်ဆေးခဲ့ပြီးနောက်ပိုင်းမှာတပ်ပြက်မှုမှာပါဝင်ခဲ့တဲ့တပ်ဖွဲ့ဝင်တွေကိုလည်းပြစ်ဒဏ်ချမှတ်ခဲ့ပါသေးတယ်။သတင်းတော်နေ့ရောက်ဖမ်းဆီးထောင်ချခံရတဲ့ကိစ္စဟာမြန်မာနိုင်ငံရဲ့ရပ်သားစိုးရွားလက်ထက်သတင်းလွတ်လပ်ခွင့်အခြေအနေပေါ်မေးခွန်းထုတ်တာတွေလည်းရှိနေပြီးသတင်းသမားကာကွယ်စောင့်ရှောက်ရေးအဖွဲ့တွေကလည်းရှုတ်ချကြပါတယ်။ဒါ့အပြင်အရင်သမ္မတဟောင်းဦးသိန်းစိန်စိုးရွားလက်ထက်ကထက်အခုမျိုးသားဒီမိုကရေစီဖွဲ့ချုပ်ရပ်သားစိုးရွားလက်ထက်မှာသတင်းသမားတွေဖမ်းဆီးထောင်ချခံရတာပိုမိုများပြားလာတယ်လို့စစ်တမ်းတွေမှာဖော်ပြထားပါတယ်ခင်ဗျာ။
ကိုထောင်ခအမင်းမြန်တင်ပြတော်တာပါ FIO အမြန်မာပိုင်းကနေတင်လာနေညဖက်အစည်းအဝေးကိုဆက်လက်ထုတ်လွှင့်နေပါတယ်အခုတော့ကြားပြရွေးကောက်ပွဲရလအရာ2020ရွေးကောက်ပွဲကြီးအပေါ်သက်ရောက်နိုင်ခြေရီကိုတင်ပြလိုပါတယ်2015ခုနှစ်နောက်ပိုင်းလုပ်တဲ့ကြားပြရွေးကောက်ပွဲရဲ့ပြည်နယ်မဲဆန္ဒနယ်တွေမှာတိုင်ရင်သာပါတီတွေပို့ပြီးတော့အကောင်လာတဲ့သဘောရှိနေပါတယ်။ဒါကြောင့်လဲလာမယ့်2020ရွေးကောက်ပွဲကြီးမှာပြည်နယ်မဲဆန္ဒနယ်တွေမှာအနိုင်ရဖို့တိုင်ရင်သာပါတီတွေပြင်ဆင်လာကြသလိုနိုင်ငံရေးပါတီကြီးတွေဖက်ကလည်းအစိုးရဖွဲ့နိုင်ဖို့ဆိုရင်တိုင်ရင်သာပါတီတွေနဲ့ညှိနှိုင်းဆောင်ရွက်ရမယ့်အနေအထားမျိုးဖြစ်လာနိုင်တယ်လို့သုံးသပ်ကြပါတယ်။မြန်မာနိုင်ငံရေးမှာလူမျိုးစုတိုင်ရင်သာပါတီတွေရဲ့အခန့်ကဏ္ဍပို့ပြီးတော့နေရာရလာတာနဲ့ပတ်သက်လို့ FIOA တင်းတင်းထောက်ကိုဇော်ထက်ကတင်ပြပို့ထားပါတယ်။
အနာရ NLD ပါတီအနေနဲ့2015နောက်ပိုင်းဂျာဗဲရွေးကောက်ပွဲနှစ်ခုလုံးမှာပြည်내မဲဆန္ဒနယ်တွေမှာရလဒ်မကောင်းတာကြောင့်ရော NLD နဲ့တိုင်းလားပါတီရဲ့ဆက်ဆံရေးပြည်ပြည်ပြည်ပြည်မရှိရည်ကြောင့်မှာလာမယ့်2020ရွေးကောက်ပွဲကြီးမှာပြည်내မဲဆန္ဒနယ်တွေမှာ NLD ပါတီအခက်ကြုံနိုင်တယ်လို့နိုင်ငံရေးလေးလာသူတွေကယူဆထားကြတာပါ။တချိန်တည်းမှာပဲပြည်내တွင်းမှာရှိတဲ့လူမျိုးစုပါတီရဲ့ကြားတပါတီတည်းဖြစ်ဖို့ညှိနှိုင်းမှုတွေပေါင်းစည်းမှုတွေလှုပ်လာကြတာဟာလဲတိုင်းရင်းသားပါတီတွေအကောင်းချက်ဖြစ်လာပါတယ်။ပြည်내လွှတ်တော်နဲ့ပြည်ထောင်စုလွှတ်တော်တွေမှာတိုင်းသားပါတီတွေရဲ့ပါဝင်မှုအချိုးအစားများလာမှဖက်ဒရယ်စနစ်ကိုသွားနိုင်လိမ့်မယ်လို့တိုင်းသားပါတီတွေကယုံကြည်ထားကြပါတယ်။ပါတီကြီးရဲ့ထိန်းချုပ်မှုအောက်ကနေလွတ်ကဲမှဗဟုချုပ်ကန့်မှုအားနေပြီးဥပဒေပြုရေးနဲ့အုပ်ချုပ်ရေးပိုင်းမှာတိုင်းသားတွေရဲ့ပြောရေးဆိုခွင့်တွေပိုပြီးအားကောင်းလာနိုင်တယ်လို့ကချင်အမျိုးသားကွန်ဂရက်ပါတီဥက္ကဋ္ဌဒေါက်တာအမ်ခွန်လာကပြောပါတယ်
။တိုင်းရင်းသားတွေပေါင်းနေဆိုတာကအဓိကကကျွန်တော်ရဲ့နိုင်ငံရေးစနစ်ပေါ်မှာဟိုအခြေခံပြီးပေါင်းရတာပါတီရဲ့ policy နဲ့ပဲဘိုးကထိချုပ်ပြီးလုပ်တယ်အဲ့ဒါကဝင်လည်ပြော centralization ပဲ centralization ကအပြုနေတဲ့နိုင်ငံရေးစနစ်ကိုကျွန်တော်က decentralization ကိုအပြုရတဲ့နိုင်ငံရေးစနစ်ကိုတွားဖို့လိုတယ်အဲ့လိုလိုဖို့ဆိုရင်ခုနကကျွန်တော်ပြောသလိုပဲတိုင်းရင်းသားတွေရဲ့ပါတီပေါ့ဘိုးဟိုပြည်ပပါတီရဲ့ထိချုပ်မှုလွတ်ကင်းတဲ့ပါတီတွေရဲ့အောင်နိုင်မှုကအရေးကြီးတယ်ဘာလဲဆိုတော့ရှင်းရှင်းလင်းလင်းညင်သွားတာက NLD ဒီပြည်နယ်မှာ2015ကနိုင်နေဆိုတော့တိုင်းရင်းသားမဲနဲ့ NLD အမကန်နဲ့ပေါင်းမှနိုင်တာပဲ USCB ကို။ဘာကြောင့်လဲဆိုတော့ USCB ကငိုခဲ့ရအမကန်မဲပြိတ္တရှိပြီလား။သူကလည်းသူအဲ့ဒီမဲပေးနိုင်တဲ့အရေးအတွက်ကမပြောင်းဘူးသူက fix ပဲ။ဒီဘက်မှာကတော့စုပေါင်းရင်အနဲ့တိဆောက်ထားတာအဲ့ဒါနဲ့အပြတ်သက် landslide နိုင်တာ။အဲ့ဒါကိုအခုကျွန်တော်တို့တိုင်းရင်းသားပါတီရဲ့အယူအဆပြောင်းသွားပြီး federalism အတွက် pre-federalism စနစ်ကိုသွားဖို့ဆိုတော့ sharing လုပ်ဖို့လိုတယ်ဆိုပြီးခွဲထွက်ပြီးတော့မှကိုအခြေအနေပြိုင်တယ်လို့ဖြစ်တဲ့အချိန်မှာ NLD ကမနိုင်တော့ဘူး။ဒါရှင်းရှင်းလေးရယ်။အဲ့တော့ NLD မြင်ရမှာဗာမြင်ရမလဲဆိုတော့တိုင်းရင်းသားနဲ့ alliance မလုပ်ဘဲနဲ့ USCB ကိုမနိုင်ဘူးဆိုတဲ့အဖြေဖတ်ပါတယ်။ဒါကျွန်တော်အမြင်။အဲ့တော့ NLD ရှောက်လန်းရမှာတိုင်းရင်းသားတွေနဲ့ conciliation မလုပ်မချင်းဘယ်တော့မှဒီအာဏာရှင်စနစ်ကိုမပြုတ်ဖြစ်နိုင်ဘူး။အလီမထားမဲ့ဆက်သွားမယ်ဆိုရင်တော့ပွင့်လင်းပြောရင်တော့2020မှာ USCB ပြန်အကောင်းလာတယ်National Conciliation ရဲ့ policy ကိုပြန်သုံးသပ်ပါလို့ကျွန်တော်ကြေညာပေးချင်တယ် NLD
2015ပါတီစုံရွေးကောက်ပွဲကြီးမှာ NLD ကတိုင်းသားလူမျိုးစုတွေများတဲ့ပြည်နယ်တွေမှာပါအနိုင်ရခဲ့ပေမဲ့အခု2018ဂျာဗဲရွေးကောက်ပွဲမှာပြည်နယ်မဲဆန္ဒနယ်တွေမှာအရေးနှိမ့်ခဲ့ပါတယ်။ဒါကြောင့် NLD အနေနဲ့ရှေ့ဆက်သွားမယ့်လမ်းကြောင်းမှာတိုင်းသားတွေနဲ့သဘောထားညီညွတ်မှုကိုလည်းအလေးထားဆောင်ရွက်နေရလို့ NLD ပါတီရဲ့ပြောရေးဆိုခွင့်ရှိသူဒေါက်တာမြူးညွန့်ကအခုလိုပြောပါတယ်။
ဒီဒီမိုကရေစီကရပြည်အောင်စုကိုကျွန်တော်တို့ဖြစ်အောင်သွားနေတာပါအဲ့တော့ကျွန်တော်တို့2008ပြည်ထောင်စုစီကဥပဒေအရကျွန်တော်တို့လက်တွေ့အရဆိုရင်ကျွန်တော်တို့ရဲ့အဓိကပြိုင်ဘက်ပါတီကြီးကလွတ်တော်စနေရနိုင်ရင်ကျွန်တော်က300နိုင်ရမယ်ကျွန်တော်တို့လိုအပ်ချက်ရှိနေတယ်အဲ့ဒီခါမှာကျွန်တော်တို့ကနေရာတိုင်းလိုလိုမှဝင်ပြိုင်နေရတာဖြစ်ပါတယ်အဲ့တော့တိုင်းရင်းသားပါတီတွေအနေနဲ့ပူးပေါင်းလာမယ်ကျွန်တော်တို့မြို့သားဒီမိုကရေစီအဖွဲ့ချုပ်နဲ့ရှေ့လမ်းစဉ်မှာသဘောထားချင်းညွတ်သွားပြီဆိုရင်တော့ကျွန်တော်တို့ဓာရီကတော့နောက်မဟာမိတ်သဘောမျိုးဖြစ်လာနိုင်တဲ့အနေအထားတော့ရှိပါတယ်။ဒါပေမဲ့ကျွန်တော်တို့က
အနိုင်ရရေးဆိုရဲ့ရွက်ချက်တစ်ခုပဲနေတော့မေဆန္ဒနေညီများအသိဉာဏ်လုံချင်းမှုညီနိုင်တာတော့ကျွန်တော်လုံမမပါဘူးအရေးကြီးကတော့ရှေ့လာမယ်နော်နိုင်ငံရေးလမ်းစဉ်နဲ့မူဝါဒတွေကိုအသေးစားညီနိုင်သဘောတူညီမာဒီလာတွေကဖြစ်လာနိုင်တာဖြစ်ပါတယ်အခုလက်ရှိအဖြစ်ပြည်내မေဆန္ဒနေတွေကိုကြည့်မယ်ဆိုရင်ရခိုင်ပြည်내မှာရောရှမ်းပြည်내မှာပါပြည်내လူမျိုးစုခြေပြတိုင်းသားပါတီတွေကအားကောင်းနေပါတယ် မွန်ပြည်နယ်မှာမွန်ပါတီ၃ခုပေါင်းစည်းထားပြီးတပါတီရဲ့ဖြစ်ရွက်ကောက်ပွဲကော်မရှင်ကိုအခုနိုဝင်ဘာလရဲမှာမှတ်ပုံတင်ဖို့ရှိနေပါတယ်။ကချင်မှာဆိုလဲ KSP နာမည်နဲ့ကချင်ပါတီ၄ခုပူးပေါင်းလိုက်ပါတယ်။ချင်းပါတီ၃ခုကလည်းချင်းမျိုးသားဒီမိုကရေစီဖွဲ့ချုပ်နာမည်နဲ့ပူးပေါင်းထားသလိုရခိုင်ဒီမိုကရေစီဖွဲ့ချုပ်
ALDPါတီနဲ့ရခိုင်မျိုးချစ်ပါတီ APP ကလည်းမကြသေးခင်ကပူးပေါင်းထားပါတယ်ခင်ဗျာ။ကိုစောထက်တင်ပြသွားတာပါရှင်။VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့ရခိုင်ပြည်နယ်ကထွက်ပြေးသွားတဲ့ဒုက္ခသည်တွေနဲ့ပတ်သက်တဲ့သတင်းဖက်တင်ပြပါမယ်။ ဘင်္ဂလားဒေ့ရှ်နိုင်ငံပဲတင်းရှောင်သွားသူတွေမြန်မာနိုင်ငံဘက်ကိုလာမယ်နိုဝင်ဘာလလဲမှာပြန်သွားဖို့စကန်တွင်ပြင်ဆင်နေကြပြီဖြစ်ပေမဲ့အများစုကတော့လုံခြုံရေးစိုးရိမ်ချက်တွေနဲ့မပြန်လို့ကြသေးဘူးလို့ရိုဟင်ဂျာဒုက္ခသည်တွေကပြောဆိုလိုက်ကြပါတယ်။ ဘင်္ဂလားဒေ့ရှ်ကပြန်လာမဲ့ဒုက္ခသည်တွေအတွက်တင်မဟုတ်ပဲပြည်နယ်ထဲမှာပဲတင်းရှောင်နေရဆဲမွတ်စလင်ဒုက္ခသည်တွေအတွက်တောင်ခိုင်မာတဲ့လုံခြုံရေးအမှခံချက်မရှိသေးဘူးလို့ရခိုင်မောင်းတော်ဒေသခံကပြောပါတယ်။
ပြီးခဲ့တဲ့နှစ်2019အောက်တိုဘာလကိုမိုင်းတို့ကရခိုင်မြောက်ပိုင်းလုံခြုံရေးခင်းစခန်းတွေကို ARSA အစိုးရအဖွဲ့ရဲ့အကြံဖက်တိုက်ခိုက်မှုတွေရဲ့နောက်ပိုင်းလုံခြုံရေးအာဏာပိုင်တွေရဲ့နေပြည်တော်ရှင်းလင်းမှုတွေအတွင်းမှာလူခွေးချိုးဖောက်မှုတွေကြောင့်ဆိုးရိမ်မှုတွေနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုတိမ်းရှောင်သွားတဲ့တိမ်းချီတဲ့ရိုဟင်ဂျာဒုက္ခသည်တွေနေရရင်ကိုပြန်ပို့နိုင်ရေးကုလသမဂ္ဂအပါအဝင်နှစ်နိုင်ငံကြားသဘောတူညီခဲ့ကြပြီးတဲ့နောက်မှာတော့အုပ်စုလိုက်ပထမဦး ဒုက္ခတွေရှိနေအစဉ်သစ်ဖြစ်နေပါပြီလို့မြန်မာအစိုးရကပြောဆိုထားပေမဲ့လို့ရိုဟင်ဂျာဒုက္ခသည်တွေနေရရင်းကိုပြန်နိုင်လောက်အောင်တော့မြန်မာနိုင်ငံဘက်မှာလုံခြုံရေးနိုင်ငံသားအခွင့်အရေးနဲ့အခြေခံလိုအပ်ချက်တွေပေးဖို့အစဉ်သစ်မဖြစ်သေးတဲ့အတွက်အစီအစဉ်ကိုချက်ချင်းဆိုင်ငံ့ပေးဖို့အိရှာဝီလူခွေအဖွဲ့ကြီးကလည်းတောင်းဆိုထားပါတယ်အခုဆိုရင်တော့ဒုက္ခသည်စခန်းတွေထဲမှာပထမဆုံးအ
ဒီတကယ်ရေရှိတဲ့တကယ်ရေရလူရသူတို့တကယ်တောင်းခံစရာသဒ္ဒယသာဟောသူတို့ကလောလောဆယ်ဘုမေမနိုင်ငံမှာပြန်သွားမယ်ဆိုလို့ဆိုရင်ဦးစီးဖရန်တော့ကစကန်ကနေသူတို့နှထောင်လောက်ပူပန်ပူမလို့ကြည့်ရတယ်ကျွန်တော်
အခုလိုမျိုးနေရပြန်ဖို့မြန်မာအစိုးရနဲ့ဘင်္ဂလားဒေ့အစိုးရတို့စီစဉ်နေကြတဲ့အချိန်မှာပဲရခိုင်ပြည်နယ်လွတ်တော်ထဲမှာတော့ဒုက္ခသည်တွေပြန်လည်တရားချတိုင်းအစီအစဉ်တွေနဲ့ပတ်သက်ပြီးတော့ဒေသခံရခိုင်ပြည်သူတွေနဲ့ပြည်ပခတ်ထပ်မဖြစ်ရအောင်လုံခြုံရေးကိုစနစ်တကျစီစဉ်ဆောင်ရွက်ပေးဖို့ဆွေးနွေးတင်ပြတောင်းဆိုထားတယ်လို့ရခိုင်ပြည်နယ်ဘူးတီတော်မျိုးနယ်ပြည်နယ်လွတ်တော
ဒီမှာဆိုရဘကအစီအစဉ်ဖြစ်အောင်စီစဉ်ထားပြီးတော့ပြန်လည်တရားချထားပေးဖို့ဆောင်ရွက်ထားတယ်လို့ဆိုရကပြောဆိုထားတာပါဒါပေမဲ့လို့ရခိုင်ပြည်နယ်မြောက်ပိုင်းမောင်တော်ဒေသတွေမှာတော့ပြန်လာကြတဲ့ဘင်္ဂလားဒေ့ရှ်ဘက်ကဒုက္ခသည်တွေအတွက်ကိုမဆိုထားနဲ့ရခိုင်ပြည်နယ်ထဲမှာပဲတိတ်ဆောင်နေရဆဲသူတို့အတွက်တောင်မှခိုင်မာတဲ့ဘဝအမှားကံကြမ်းမရှိသေးတယ်လို့လုံခြုံရေးကလည်းစိုးရိမ lulu ni ni di tinggi mana panjang rusi le. Sekiranya di tempat mana jenuh ဒီတဲ့အကျန်တွေကလုံးဝကိုမဖြောင်းနေဘူးကျွန်တော်ဒီကြာလာနေလူတွေရဲ့လုံချုံမှုရောပြီးတော့သူတို့ကအရာရာဆုံးဆုံးသွားတဲ့လူတွေဆိုတော့သူတို့ရဲ့ဘဝရှင်သင်ရေးအတွက်သူတို့ကဘာပေါ်အလို့ခံပြီးနေနေလို့မရှိဘူးပြီးတော့အဓိကကကျွန်တော်ရဲ့ဘာပေါ်နိုင်ငံသားခွင့်ကိုဟိုဒီအစိုးရကနေပြီးတော့လုံးဝကိုပြင်ထားတယ်ဆိုတော့
ဒီလူကျန်လာပြီးတော့လည်းဟိုအရင်ဘဝနဲ့အရင်နေတဲ့လူတွေကလုံးဝလူလူလာလာကျန်လာရှင်တာမဟုတ်ဘူး။ဒါနဲ့နန်းနိုင်ရဲ့အစိုးရရဲ့ဟိုဘောတဘောတူကြီးဆက်တိုင်းရှုတီလီယာအဲ့လိုပြင်းနဲ့ဟိုဘောမသိမနေတဲ့ကျန်လာရမယ်အနေနဲ့တောင်းပါပဲရှိနေလို့ကျွန်တော်ကကြားသိရတယ်။ရပါအစိုးရဘက်ကတော့ရိုဟင်ဂျာဆိုတဲ့အမည်ကိုတရားဝင်အသိမဲ့ပြုလက်ပခံထားပေမဲ့လို့ရခိုင်ပြည်နယ်ဘက်ကနေ
ဆိုရင်ကြတဲ့အကြောင်းမှတ်စုမှုမြန်မြန်သင်ပြသွားရပါရှင်အခုတော့မြန်မာနိုင်ငံမှာကမ္ဘာရှားပါလိမ်မျိုးစိတ်တချို့မျိုးတုံးမဲ့အလားအလာတွေရှိနေတဲ့အကြောင်းသင်ပြခြင်းပါတယ်မြန်မာနိုင်ငံမှာကမ္ဘာပေါ်ကရှားပါလိမ်မျိုးစိတ်တချို့ကြံနေသေးတယ်ဆိုပေမဲ့အဲ့ဒီရှားပါလိမ်တွေမျိုးတုံးပြက်ကွယ်မဲ့အနေနဲ့ကြုံရတဲ့အကြောင်းလက်တွေ့ကိုထင်ထင်ကားကွယ်နေသူတွေကပြောပါတယ် ပဝန်းကျင်ညဉ့်ညံမှုနဲ့အတူလိတ်တွေမြို့ပွားရှင်တန်းနေထိုင်နေတဲ့ဝန်းကျင်တွေပျက်စီးလာနေတာနဲ့လိတ်နဲ့လိတ်ဥတွေကိုရှာဖွေဖမ်းယူတပ်ဖြတ်တာတွေကြောင့်လိတ်မျိုးစိတ်တွေပိုးပြီးတော့ရှာပါလာနေတာပါ။
ကမ္ဘာပေါ်မှာရှားပါမျိုးစိတ်ဝင်လိတ်တွေပါဒါနဲ့အခုနောက်ပိုင်းလေတုညဉ့်ညံမှုတွေတနည်းတခြားပိုးပြီးတော့ဆိုးဝါးလာတာနဲ့လိတ်တွေမျိုးတုံးပြောက်ွယ်မဲ့အန္တရာယ်ကြုံနေရပါတယ်။အေယာဝီတိုင်းကသမီးလာကျွန်းမှာလိတ်တွေကိုထိန်းသိမ်းကာကွယ်ရေးဦးဆောင်ကျိုးပန်းနေတဲ့ဦးဖုံးမီကရှားပါလိတ်တွေကြုံနေရတဲ့အန္တရာယ်ကိုအခုလိုရှင်းပြပါတယ်။ဒီအရွယ်ရောက်လာတဲ့အရွယ်အထိဖြစ်တ ပို့လာတယ်အဲနောက်ပဲကွေမျိုးစုံနဲ့ဖန်လာတဲ့ကကြောသေသေရောကြီးကြီးရောအန္တရာယ်အမြင့်ဖြစ်နေတာပေါ့ဒါတော့ခုနလုံခဲ့တဲ့နှစ်ဆယ်ကပြောတဲ့နှုန်းနဲ့အများကြီးထပ်ပြီးတော့ကျသွားနိုင်တယ
်လိပ်ပေါက်ကလေးတွေဟာကဲချီမှာကနန်းလူရဲ့ဖန်စီတက်စားတာကိုခံရလေရှိတယ်လို့ဒီလိုကနန်းအန္တရာယ်အပြင်လက်ဥကျူးတဲ့သူတွေဂျမမဟုတ်ပင်လယ်ထွန်းငါးဖန်တိုက်တွေရဲ့အန္တရာယ်ကိုလည်းကြုံရပြန်တာပါလေတွေကိုကာကွယ်ထိန်းသိမ်းတာတွေရှိနေတဲ့ဒီကျိုးလိုနေရာမှာတော့လက်ဥတူးသူတွေရဲ့အန္တရာယ်ကလွတ်ဖို့မလွယ်လှပါဘူးလက်ဥတလုံးရဲ့ဆေးကကျက်ဥတလုံးပေါက်ဆေးထက်ဆယ်စားလောက်ပိုရတာကြောင့်လေလက်ဥရှာဖွေရောင်းတဲ့သူတွေအများအပြားရှိနေပါတယ်လူငယ်ရဲ့ဆယ်စုနှစ်နှစ်စုလောက်ကစလို့လက်တွေကာကွယ်စောင့်ရှောက်ရေးကြိုးပမ်းလာခဲ့တဲ့ဥဖုံးမီနဲ့အတူသူ့ရဲ့အဖွဲ့သားတွေကတော့လက်ဥတွေရှင်းတန်းနိုင်အောင်ကျင်းတူးပြီးတော့ချပေးတာအဲ့နောက်ရက်90ကနေ60အထိလက်ချင်းဝတ်တဲ့အချိန်မှာလဲကာကွယ်စောင့်ရှောက်ပေးပြီးတော့တားပေါက်လေးတွေဖြစ်လာချိန်မှာတော့ဘေးအန္တရာယ်ကင်းကင်းနဲ့ပင်လယ်ထဲဆင်းသွားနိုင်အောင်လွှတ်ပေးတာဖြစ်ပါတယ်။ထိရောက်တဲ့ထိန်းသိမ်းကာကွယ်မှုတွေမလုပ်နိုင်ဘူးဆိုရင်ဒီရှားပါးလေးမျိုးစိတ်တွေမျိုးတုံသွားနိုင်တယ်လို့ဥဖုံးမေကပြောပါတယ်ရှင်
။မြန်မာနိုင်ငံမှာရှိတဲ့ကပ္ပလေးမျိုးစိတ်တွေမျိုးတုံကုန်မဲ့အန္တရာယ်တွေရှိနေတဲ့အကြောင်းမှာခင်ဗျူတွေတင်ပြတော့ပါရှင်။ VOA American အသံရဲ့တနင်္လာနေ့ညပိုင်းအစီအစဉ်တွေကည10:00နာရီအထိလိုင်းဒိုမီတာ24 25 30နဲ့လိုင်းလက်မီတာ190တို့ကနေဆက်ပြီးတော့ထုတ်လွှင့်နေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးတော့ဝေဖန်အကြံပေးလို့ရတယ်။ဒါမှမဟုတ်လည်းတည်တခြင်းလက်ဆောင်တွေတောင်းလို့ရဆိုရင်တော့ email လိပ်စာ burmese@voanews.com ကိုဆက်သွယ်နိုင်ပါတယ်။ဒါမှမဟုတ်စာလိုက်ကနေဆက်သွယ်လို့ရရင်တော့ VOA American အသံမြန်မာပိုင်းအစီအစဉ်ရန်ကုန်စာလိုက်ကြီးစာလိုက်တက်တာအမှ155ရန်ကုန်မြို့လို့လိမ့်မှုရေးသားပေးပို့နိုင်ကြပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာတိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒ ီည9နာရီအစီအစဉ်ပြည်ပြင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါတော်တာရှင်များရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်နိုဝင်ဘာလ5ရက်တနင်္လာနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ25 30နဲ့51နဲ့လိုင်းလက်မီတာ190ရောကနေည10နာရီအထိတိုက်ရိုက်ထုတ်လွှင့်နေပါတယ်။ဒီကနေ့ညနားဆင်ရမယ့်အစီအစဉ်တွေထဲမှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့စီးပွားရေး၊တက်တရောင်တည်င်းလွှာနဲ့ဘလော့ဂါတွေပြောသမျှကဏ္ဍတွေကိုကြားမှာပါ။ဒါအပြင်သူယုံကြည်ရာကဏ္ဍမှာကြပြဆရာမောင်လင်းရိတ်ကဘာအကြောင်းတွေပြောပြထားပါသလဲ
။နိုနွေးကနေရုံးထွက်စအစွမ်းကုန်ညီညီညွတ်ညွတ်အလုံနဲ့ယုံရရမယ်အချိန်မှာတရားလက်လို့စကားတွေဟာလဲကျွန်တော်တို့ကိုနောက်ပြန်ဆွဲထားတဲ့အဖြစ်အမှောက်နေလို့ကျွန်တော်ယုံကြည်မိပါတယ်မှန်သောကောင်းသော
အပြည့်အစုံတော့နောက်ပိုင်းမှာကြားဖို့ရှိပါတယ်ရှင်အခုတော့အရင်ဆုံးစီးပွားရေးကဏ္ဍကိုတင်ဆက်ပေးကြပါတယ်မြန်မာနိုင်ငံကပြည်ပကိုဆန်တင်ဖို့ရောင်းချမှုနဲ့ပြည်ခရက်နှစ်အတွင်းတိုးမြင့်လာခဲ့ပေမဲ့ဒေတာရင်းကဆန်အဓိကတင်ဖို့တဲ့နိုင်ငံတွေကိုချိန်ချမှုမဖြစ်စေဘူးလို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကဗီယက်နမ်နိုင်ငံမှာကျင်းပတဲ့ကမ္ဘာစီးပွားရေးညှိနှိုင်းခါမှာပြောကြားခဲ့ပါတယ်။မြန်မာနိုင်ငံကဆန်တွေဘဲကိုအဓိကတင်ဖို့နေတယ်လေဒေတာရင်းနိုင်ငံတွေရဲ့အရေးအသွေးဘလို့ကွာခြားတယ်လဲဆိုတာကိုတော့အခုသတင်းမှရဲ့စီးပွားရေးကဏ္ဍမှာကိုဇော်ဝင်းလိုင်ကတင်ပြပေးထားပါတယ်ရှင်။
ဒီနေ့နိုင်ငံမှာစက်တင်ဘာလ17ရက်ကနေ17ရက်နေ့ထိကျင်းပခဲ့တဲ့ကမ္ဘာစီးပွားရေးညီလာခံ World Economic Forum ASEAN မှာမဲခေါင်မြေဝန်5နိုင်ငံကခေါင်းဆောင်တွေနဲ့အတူပူးတွဲပြုလုပ်တဲ့ဆွေးနွေးပွဲအတွင်းမြန်မာနိုင်ငံရဲ့အဓိကပြပပုတ်ကုန်ဖြစ်တဲ့ဆန်ကိုဘလောက်ထိတင်ပို့ရောင်းချနေတယ်ဆိုတာနဲ့ဒေတာရင်းကဆန်အဓိကထွက်တဲ့တိုင်းပြည်တွေနဲ့နိုင်ရှင်ရင်မြန်မာနိုင်ငံရဲ့အခြေအနေဘယ်အဆင့်မှာရှိနေတယ်ဆိုတာတွေကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ကအထက်သွင်းဆွေးနွေးသွားခဲ့တာပါ
We are rice exporting countries. At one time, Myanmar was a rice bowl of the world. And then, of course, our place was taken by Thailand. And then Vietnam...
Chamaru nengen ha, sangu adiga tempu re nengen phipare. Tichenga soyen, Myanmar nengen ha, gaba zibaji lo rao, tinsa api akho khanke araba. Eri nao ma Myanmar nengen ye niya go thai nga yu doa pi, nao pai ma Vietnam nengen le paala bare. Dabi me, အဲ့ဒီလိုတခြားနိုင်ငံတွေကဆန်အများဆုံးတင်ပို့တဲ့သူတွေအဖြစ်နဲ့ရှိနေကြပါပဲ။ကျမတို့နိုင်ငံကတော့မနစ်ကမှအရင်ဆက်မဖြစ်ခင်ကာလကရှိခဲ့တဲ့ဆန်တင်ပို့မှုနှုန်းပမာဏကိုပြန်ပြီးရခဲ့တာပါ။ဒီလိုဆန်တင်ပို့မှုမြန်မာလာခြင်းကဗီယက်နမ်တို့ထိုင်းတို့ကိုမထိခိုက်ပါဘူး။ကမ္ဘာဆန်ဈေးကွက်မှာမြန်မာနိုင်ငံကပြန်ပြီးနေရာရလာနေခြင်းကထိုင်းတို့ဗီယက်နမ်တို့ရဲ့ဈေးကွက်တွေချင်းမြောင်းသွားတာမျိုးမဟုတ်ပါဘူး။ဒါကြောင့်ပြောင်းလဲနေတဲ့ကမ္ဘာဈေးကွက်အခြေအနေရကျမတို့အနေနဲ့ပြိုင်ဆိုင်မှုကိုကြောက်နေစရာမလိုပါဘူး။ကျမတို့ဟာတူညီတဲ့ဆန်တမျိုးတည်းကိုလည်းထုတ်စရာမလိုပါဘူး။ကျမတို့စီကဆန်ဝယ်တဲ့သူတွေဟာထိုင်းနဲ့ဗီယက်နမ်နိုင်ငံတို့ကဝယ်တဲ့သူတွေနဲ့ကွဲပြားပါလေ။ကျမတို့နိုင်ငံရဲ့ဆန်တင်ပို့မှုမြင့်တက်လာတာကိုလည်းထိုင်းနဲ့ဗီယက်နမ်တို့ကစိုးရင်ကြမယ်မထင်ပါဘူး
။ပြီးခဲ့တဲ့နှစ်အတွင်းမြန်မာနိုင်ငံရဲ့ဆန်တင်ပို့မှုဟာဆန်ချိန်ချိုးပြီးမြင့်တက်ခဲ့တယ်လို့အစိုးရကထုတ်ပြန်တဲ့စင်စရာတွေမှာဖော်ပြထားပါတယ်။မြန်မာနိုင်ငံကထွက်တဲ့ဆန်အများစုဖြစ်တဲ့80ရာခိုင်နှုန်းလောက်ကိုတရုတ်နိုင်ငံကိုတင်ပို့နေတာဖြစ်ပြီးအခုချိန်ထိတရားမဝင်မှောင်ခိုလမ်းကနေတင်သွင်းနေရဆဲဖြစ်တာကြောင့်မြန်မာပြည်ဘက်ကနှစ်နာမှုတွေအများပြားရှိနေကြောင်းမြန်မာနိုင်ငံဆန်စပါးအတင်းကျုပ်ဒုတိယဥက္ကဋ္ဌဒေါက်တာဆုထွန်းကပြောပါတယ်
အဓိကကျွန်တော်တို့ရဲ့ဈေးကွက်ကဟိုဖြစ်တယ်တရုတ်နိုင်ငံဖြစ်တယ်ဒီနေ့ကျတော့ဒီကတရုတ်နိုင်ငံကအားကျွေးနေတယ်ဒီကတော့60 90ရာတိကျတော့ဒီလိုအကြီးကြီးကျယ်ကျောင်းနေရှိတယ်ဆိုတော့ဒီမှာပေါ့နော်ညနေဒီဟိုကလည်းကျေတော့တယ်နော်အာဖရိကကိုကအရင်ကတည်းကအင်းကျင်ရက်ကတည်းကတည်းကရောင်းနေတယ်ဟောင်းကလေးဆံတော့ဒီမှာလည်းလုပ်နေတာတရုတ်ပြည်နဲ့ကျွန်တော်ကျေတော့ရောင်းဆိုင်ရအောင်ဒါကစီးမှုတွေ့တယ်တကယ်လုပ်နေတဲ့ဟာကိုကျွန်တော်လျှောက်ဆုံးပို့ဆူနေတော့တာဆိုတော့လက်တွေ့ကြလို့ဖြစ်နေတယ်ရုပ်ပြည်နဲ့ကျွန်တော်ဒီလိုဆွေးနွေးနေတယ်
တရုတ်မြန်မာနယ်စပ်မူဆင်မြို့ကဆန်ကုန်သည်များအတင်းကဦးမင်းသိန်းကလည်းမြန်မာပြည်ကတရုတ်နိုင်ငံကိုတင်ပို့သည်များဆန်အားလုံးဟာတရားမဝင်နိလန့်နဲ့တွားနေကြောင်းပြောပါတယ
်ဒီလိုပြောကျွန်တော်တို့တရုတ်ကျွန်မမှာတရုတ်နိုင်ငံကသွားတဲ့ဆန်တော့တရုတ်နိုင်ငံကနေတရားဝင်ခွင့်မပြုဘူးကျွန်တော်တို့ရှိဘူး။ဒါကျွန်တော်ကခိုးသွားနေတဲ့ပုံစံမျိုးကတော့
ဟုတ်ကဲ့
ခိုးသွားနေတဲ့ပုံစံဆိုတော့ကျွန်တော်တို့ကတပန်းရှုံးတာပေါ့ဗျာဒီလိုပြောပြမချောဒီလိုဖမ်းနေတဲ့ရှင်ကဖမ်းတယ်ကျွန်တော်တို့လက်ပေးနေတဲ့ရှင်ကလက်ပေးတယ်အဲ့လိုဟာတွေရှိရတဲ့ကျွန်တော်တို့ရှင်ကတော့ ပြောနေကြတယ်ဗမာစီးပွားရေးလို့ပါကျွန်တော်တို့ကတပန်းရှုံးလာလို့ဒီတော့တပန်းအတိုင်းကြတယ်ဆိုတော့ရှိတယ်နောက်တစ်ခါဗီဒီယိုတွားခြင်းအားဖြင့်လည်းကျွန်တော်တို့ကနေပြီးတော့ကောင်းလိုက်မကောင်းလိုက်ဆိုရှိသွားရေးလည်းဖြစ်နေတယ်ခင်ဗျာဒါပေမဲ့တရုတ်မြန်မာတရုတ်ရေကတာတွားခြင်းအားဖြင့်ကျွန်တော်တို့အတွက်တော့ဟိုနည်းကျိုးရှိပါတယ်ဟိုပါပြည့်ရပါလားဆိုရင်ကျွန်တော်တို့အတွက်ပေါ့လေဒါဆိုတော့ 主要的老人家知道，你妈那俺那个有那个给抓的，就那么三，三百多亩啊了，那么收的好嘛，那么好个。
哎呦，这个农民啊，不孬，可能有忙苦，你那么好拍呢？的台湾你妈三六不孬，哦，说实话，就那表的喽。
就最高那下的就是嘛，最难的那下，管理那下的就是呢。那公安当前那下的就是呢，知道？我有就是，当初抓的那不就同一批干部，他那一批干部，这个时候呢，保养地安的时候呢，俺们有那么多抓的时候呢，搞哪的？当然这个参加鱼嘛，就那个里头，这个我做的你看，俺妈的把这龙王在看嘛，不？
加班我都要为嘛好找不？
加班龙王没了，有人民那下的不呢？有人民那下的不呢？我对伢抓了就不就那谁老不问嘛？那现在跟那个什么的，他就是只能拿那个啥呢？对里头，因为要管理比较，那就没用的，管理比没那啥子都没用。那宝马当时拿着八路七里的，知道吧？管理比咱用大几嘛，管理比咱用几那种，哎，不能，但根本没大那乱嘛的，还要钱咯。
是吧？第一千年有报，那些千年的刚好六奶奶那台戏子来着，说苦就那路表你家子路没有，我阿妈有抽烟的，奶奶的话报。哦 quantity one, are you a year to a people mucha bomber so in that a cuba captain in our mabelly? So,
let's
see, Nita, the Pobido Kong, Mimas, or Town Dude, Mimasankum, the Rebecca, a dread, Pobido, Simpi, Lona and Nila Machita.
Lona and Nila, that you were a good policy to be brought up, good, that's not a mild, not a sign of the garden, the Haman, but you were young. A good one, and never I told you not, I didn't know that I should be looking at a good body.那现在不要时间来听哪的，对吧
？OK。
爸妈那个专业表呢，今天呢主要就弄些专业表过来，你的爸爸确定吧？这个表都没有，你不去啊？你不要去，你也不出车都没有。
OK。
然后喽，啊，别的讲时间嘛，主要就弄点明明的嘛，做啥你弄哪的呀？爸妈没去哪的，对吧
？OK。都把棉花收下，我讲白没收用哦。你给啥？你前年的不比到那些的都在搞么了？讲白没收用，不如讲你娘白哪没
的？哦。讲了。有种讲的个，今朝个很牛，个西瓜果当年你看到了，今朝的马盘水就烂了的，但是那不留楼啊么嘞，别工作的人拿了，哎呀，那不用收药物，今朝都云南伢可能去的多，虽然可能，我虽然云南地大了说，今朝你收药了没六百两二十用的，你妈没六百两用
，OK，
那都讲，下面两里的今朝明年收的嘛增加了，增加了嘞，这去哪去收药？我马虎在那去的嘛。
ကိုဇော်ဝင်းလိုင်စီစဉ်တင်ဆက်တဲ့အပတ်စဉ်စီးပွားရေးကဏ္ဍပါဒီအစီအစဉ်ကိုအပတ်စဉ်တနင်္လာနေ့ညပိုင်းနဲ့အင်္ဂါနေ့မနက်ခင်းအစီအစဉ်တိုင်းမှာပုံမှန်ထုတ်လွှင့်ပေးနေပါတယ်။အခုတော့မနက်ဖြန်အင်္ဂါနေ့ည9နာရီတိုင်းလိုင်းအစီအစဉ်မှာဘာအကြောင်းနဲ့ဆွေးနွေးကြမလဲဆိုတာနားဆင်ကြရအောင်ပါရှင်။
ညဘာလ3ရက်ဂျာဖက်ရွေးကောက်ပွဲမှာမက်ဆလာနဲ့73ခုရှင်ပြိုင်နေနေရဒီအနာရဲ့ NLD ပါတီကနေပြီးတော့9နေရအနိုင်ရပြီးတော့တိုက်ခန့်ကြမ်းခံရေးပါတီက3နေရအနိုင်ရခဲ့ပါတယ်ဂျာဖက်ရွေးကောက်ပွဲရလဒ်တွေနဲ့ပတ်သက်ပြီးတော့ကျူတင်ခမန်းချက်တွေတိုင်းနေရာတော်များများအဖြစ်ထွက်ခဲ့ပြီးမြဲဒီရလဒ်ရဆိုရင်တော့လာမယ့်2020ရွေးကောက်ပွဲကြီးဟာအနာရဲ့ NLD ပါတီဖို့အခက်တွေ့မဲ့အနေထားပို့ပြီးတော့ပေါ်လွင်လာတယ်လို့ယူဆမှုတွေရှိပါတယ်သရရှင်တွေရောဘလူးတင်မြင်ယူဆပါသလဲလာမယ့်အင်္ဂါနေ့ညဒဲလီလိုက်အစည်းအဝေးမှာဒီကြောင်းဆွေးနွေးဖို့ပြင်ဆင်ထားပါတယ်ပါဝင်ဆွေးနွေးမြင်းများသူတွေ VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားမယ်ဆိုရင်ဒဲလီလိုက်အစည်းအဝေးထုတ်လွှင့်တဲ့အချိန်မှာပြန်လည်ခေါ်ယူမှာဖြစ်ပါတယ်ဒါပြင်ကိုဆွေးနွေးမြင်းများလူတွေအကြောင်းအရာကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ် VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က1-232-382-9954ဖြစ်ပြီးတော့အီးမေးလ်လိပ်စာက bamis@voanews.com ဖြစ်ပါတယ် ပါဝင်ဆွေးနွေးမိမန်းကြမယ်တော့ရှိလို့ကျေးဇူးပါတယ်ခင
်ဗျ။မနေ့ဖြန်အင်္ဂါနေ့ညတိုင်းလေးလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့ထိတ်ထပ်ပြီးတော့ဖိတ်ခေါ်ပါရရှင်။အခုတော့အပတ်စဉ်ကဏ္ဍနောက်တစ်ခုဖြစ်တဲ့ blog ရေးပြောသမျှအစီအစဉ်မှာမြန်မာနိုင်ငံမှာရောင်းချတဲ့တရုတ်လုပ်တန်ဖိုးနဲ့လက်ကင် smartphone တချို့ထဲမှာပါလာတဲ့ app တချို့ကလက်ကင်ဖုန်းသုံးသူနဲ့ပတ်သက်တဲ့အချက်အလက်တွေကိုကြက်ကက်ရှင်တွေမသိအောင်ရယူတယ်လို့ Financial Times သတင်းစာကြီးမှာဖော်ပြခဲ့ပါတယ်။လက်ကင် smartphone တွေဝယ်တဲ့အခါပါလာတဲ့ app တွေပဲဖြစ်ဖြစ်ကိုယ်တိုင်လိုချင်လို့ထပ်ထည့်တဲ့ app တွေပဲဖြစ်ဖြစ်ခုလိုကိုယ်နဲ့ပတ်သက်တဲ့အချက်အလက်တွေကိုရယူတတ်တယ်ဆိုတာကိုမြန်မာနိုင်ငံကလက်ကင်ဖုန်းသုံးသူတွေဘလောက်သတိထားမိကြပါသလဲ။မြန်မာနိုင်ငံမြို့အစုံမှာလက်ကင်ဖုန်းတွေရောင်းချတဲ့လူချင်းမင်းဖုန်းဆိုင်ပိုင်ရှင်ကိုမေးမြန်းပြီးတော့မဆူမြမုံကဘလော့ဂါရီပြောသမျှအစီအစဉ်မှာတင်ပြထားပါတယ်ရှင
်မြန်မာနိုင်ငံအပါအဝင်ဖွံ့ဖြိုးဆန်းနိုင်ငံတွေမှာရောင်းတဲ့တရုတ်နိုင်ငံလုံတန်ဖိုးနဲ့ဖုန်းတချို့တွေမှာချိုတင်ထည့်ပေးထားတဲ့ app တချို့ကဖုန်းသုံးသူတွေရဲ့အချက်လက်တွေကိုရယူတယ်ဆိုတဲ့အကြောင်းကို Financial Times သတင်းစာကြီးထဲမှာမကြာခင်တုန်းကဖော်ပြခဲ့ပါတယ်တကယ်တော့ Android စနစ်သုံး smartphone တွေမှာလူသုံးများတဲ့ app တွေတစ်ခုနဲ့တစ်ခုပိုင်းရှင်မသိအောင်ဆက်သွယ်ပြီးတော့ကိုယ့်ရဲ့ smartphone တွေကအချက်လက်တွေကိုအပြန်အလှန်အပေးအယူလုပ်ကြတယ်ဆိုတာကို Virginia Tech ကပညာရှင်တွေကမကြာခင်ကပဲလေ့လာတွေ့ရှိထားခဲ့တာပါဒီတော့ Android စနစ်သုံးတရုတ်လုံးဈေးသက်သာတဲ့ဖုန်းတွေအသုံးများတဲ့မြန်မာနိုင်ငံမှာကိုယ့်နဲ့ပတ်သက်တဲ့ data အချက်အလက်လုံခြုံရေးအတွက်ဖုန်းဝယ်သူတွေဘလောက်အလေးထားကြပါသလဲမြန်မာနိုင်ငံနေဆုံးမှာလက်ကင်ဖုန်းတွေရောင်းချတဲ့လူကြီးမင်းဖုန်းဆိုင်ပိုင်ရှင်ကိုပြည်စိုးထွန်းကိုမေးကြည့်ပါရစေ
။ကျွန်တော်ဒီအစ်တလောက်ပေါ့နော်မြော်မဲရတော့ဆို technology ကိုတကယ်တည်းရဲ့လူ ਆ ပဲဒီဥစ္စာကိုအလေးထားပြီးတော့မှဟိုဗမာပြည်မှာတည်ထားတည်နေကြတာပဲရှိရတာ။တော့တော့လူကတော့ကျွန်တော်တို့ဒီမှာဆိုရင်အဲ့ဒီအကိစ္စနဲ့ပတ်သက်ပြီးတော့ဟိုတည်ကိုမတည်တာပုံပြီးတော့များပါတယ
်။လက်ကင် smartphone ရောင်းတဲ့သူတွေဘက်ကရောဈေးသက်သာတဲ့တရုတ်လိုဖုန်းတွေထဲမှာချိုတင်ထည့်ပေးထားတဲ့ app တွေကဖုန်းသုံးသူနဲ့ပတ်သက်တဲ့အချက်အလက်တွေအဲ့ဒီဖုန်းနဲ့ပတ်သက်တဲ့အချက်အလက်တွေကိုကာယကံရှင်တွေမသိအောင်ရယူရဲဆိုတာမျိုးကိုသိကြပါသလား
။ Privacy နဲ့ပတ်သက်တာကတော့ဟိုတခါလေးကျတော့လေကျွန်တော်တို့ရောင်းလိုက်ပြီလေလေဒီ app တွေပါတယ်မပါဘူးဆိုတာတချို့ကိစ္စမျိုးကြာကျွန်တော်တို့ကိုယ်တိုင်လည်းမသိလိုက်တာလည်းရှိပါတယ
်။မသိလိုက်တာရှိတယ်ဆိုတော့သိလိုက်ရင်ကောကိုကတခုခုဒီ app တွေနဲ့ပတ်သက်ပြီးလုပ်ပေးတာမျိုးရောရှိလားရှင့်။
ကြည့်ပါရင်ကျွန်တော်တို့ဆိုရင် app တကူကို install လုပ်တော့မှာပေါ့လေဟိုတော်တော်များများ user တွေကတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့အရင်မသိကြဘူးပေါ့လေအတိအမဲ့ကျွန်တော်တို့ကတော့ဒီ app တကူကို application တကူကိုဖုန်းပေါ်မှာ install လုပ်တော့မယ်ဆိုရင်တော့ကျွန်တော်တို့ကဟိုတိကျချင်းပြပါတယ်ခင်ဗျာဒီဥစ္စာကတော့ user ရဲ့ information ကိုပါသွားနိုင်တယ် user ရဲ့ level မှာလည်းဘယ်လောက်လောက်ရှိရဲနောက်ပြီးတော့ဟိုကျွန်တော် install တကူလုပ်တော့မယ်ဆိုရင်သူတို့ယူသွားတော့မယ် data ပေါ့ဥပမာဒီ customer ရဲ့ဟို contact တွေယူသွားနိုင်တယ် date of birth ယူသွားနိုင်တယ်ဒါမျိုးတွေရှိခဲ့တယ်ဆိုရင်ပေါ့လေအဲ့ကျွန်တော်ကရှင်းပြရပါတယ်ခင်ဗျာရှင်းပြတဲ့ခါကျဒါပေမဲ့တချို့ကစားမာတွေကြောင့်လည်းဟိုတိတ်ယုံကြည်ပါဘူးဆိုတော့ထည့်သွားတဲ့ကိစ္စမျိုးတွေလည်းရှိပါတယ်ခင်ဗျာအဲ့လိုမျိုးတွေတော့ကျွန်တော်တို့ကမြင်နေရတာပေါ့လေဟုတ်ကဲ့ဗျာဒါပေမဲ့ကျွန်တော်တို့ကတော့ပုံမှန်အပြည့် knowledge နဲ့လည်းပြောပြထားတယ်နောက်တစ်ခုကကျွန်တော်တို့ဒီမှာဆိုဘာတွေသုံးလဲဆိုတော့ DR တွေကို prevention လုပ်ပေးထားတဲ့ကျွန်တော် antivirus software မျိုးတွေပေါ့လေအဲ့လိုမျိုးတွေလည်းကျွန်တော်က free ထည့်ပေးလိုက်တာရှိပါတယ်ခင်ဗျာ
app တချို့ဆိုရင်ကိုယ့်ရဲ့လုံခြုံရေးကိုထိခိုက်နိုင်တယ်ဆိုတာသိရတဲ့အဲ့ဒီ app ကိုမှသုံးချင်လို့တီးသန့် download လုပ်ယူကြသူတွေလည်းမနည်းဘူးလို့ဆိုပါတယ်ဥပမာတရုတ်ကလုပ်တဲ့ဇက်ဖြားဆိုတဲ့ app မျိုးဆိုရင်သုံးသူတွေများတယ်လို့ကိုပြည်ဆိုးထွန်းကပြောပြပါတယ်
ကျွန်တော်တို့ဒီမှာဆိုရင်ဒီပန်းစားတဲ့ data transfer လုပ်တဲ့ software တစ်ခုဆိုပါတော့ဒီမှာတော့ဟိုဇက်ပြားလို့ခေါ်တာပေါ့နော်ဟိုဇက်ပြားလို့ဟာမျိုးဖုန်းဆိုပါတော့ကျွန်တော် example ပြောပြတာပါဟုတ်ဇက်ပြားလို့ application မျိုးဆိုရင် data transfer လုပ်ရတာတော့အရင်ညာတယ်ပေါ့လေအဲ့လိုဇက်ပြားလိုဟာမျိုးကို user ကိုလည်းထည့်ကျင်ရတယ်ဒါပေမဲ့အဲ့ဒီဇက်ပြားဆိုတဲ့ဥစ္စာကတကယ်တမ်းကျတော့ကျွန်တော်တို့ရဲ့ဒီ user ရဲ့ privacy ကိုတကယ်တမ်းချိုးဖောက်ပြီးသားဖြစ်နေပြီဟုတ်ကဲ့အဲ့လိုမျိုး software မျိုးတွေပေါ့ဒါပေမဲ့ user ကတိတယ်ဒါပေမဲ့ data transfer လုပ်ရတာလည်းလွယ်တယ်လို့ပြောတယ်ဒါပေမဲ့သူ့ရဲ့ information ကိုတိပေမဲ့လည်းဟိုတိတ်ရင်ရင်းကြည့်ဘူးဆိုတဲ့ဥစ္စာမျိုးနဲ့ထည့်ပြီးတော့မှသုံးကြတာလည်းတွေ့ရပါတယ်ခင်ဗျာ
Financial Times သတင်းစာကြီးထဲမှာဖော်ပြခဲ့တဲ့ဆောင်းပါးတွေမှာတော့တရုတ်လုံး Syntech B10 ဆိုတဲ့ smartphone ထဲမှာဝယ်ရဲကပါလာတဲ့ Gmobile ဆိုတဲ့ app ကဖုန်းသုံးသူဘယ်မှာရှိနေလဲဆိုတဲ့နေရာဖုန်းတိုင်းအတွက်တီးသန့်သတ်မှတ်ထားတဲ့နံပါတ်မျိုးတွေကိုလက်ကင်ဖုန်းပေါ်မှာကြော်ညာထည့်တဲ့ကုမ္ပဏီတစ်ခုစီကိုပို့ပေးနေတယ်လို့ရေးထားပါတယ်။ဒါရင်မကလက်ကင်ဖုန်းထုတ်တဲ့ကုမ္ပဏီတွေအနေနဲ့သူတို့လက်ကင်ဖုန်းကိုဘယ်လိုလူတွေသုံးနေတယ်လဲဆိုတာသိနိုင်ဖို့အချက်အလက်တွေကိုအဲ့ဒီလက်ကင်ဖုန်းထုတ်လုပ်သူတွေစီကိုလည်းတစ်ခါတရံမှမျှဝေပို့ပေးတယ်လို့ဖော်ပြထားပါတယ်။ဒီတော့အဲ့ဒီတရုတ်လုံး Syntech smartphone ကလူသုံးများတဲ့ဖုန်းမျိုးတွေမှာပါပါသလား
โอ้เส้นแต่ส่วนเอาจากเขาตัวเราคลาสเลเวลเราดาลูเอเลเลดีท่าปูวิโดจ้าวอะไรโอเคเส้นแต่การอะไรเส้นแต่การเลยโอ้จันทร์รู้ดีมาเลยตัวดีออปเปอเรเตอร์เนี่ยเชื่อวิโดจ้าวเวเลยออปเปอเรเตอร์กูได้ง่ะตาวินแคมิโดพูโอจ้าวเนี่ยแทนเนี่ยมาเลยตัวป่าเลยโอ้สามีบอกเลยคือดูดีส่วนดีโอริดูรู้บ้างเนี่ยตัวพี่จะมาจ้าวหน้าชีเด็ดแล้วอยู่ดีเลยชีด่าอะไรกันเนี่ยโอเค
สมาร์ทโฟนแอปดีลูกมุกยัดดีก้าต้องใช้ดูเนี่ยปัจจัยเฉลี่ยดีกูการยังเชื่อมติดอังคุยอยู่รำอยู่ฮะอเมริกันบ่าวเหอหน้าหนังเงินมารอุบลีจังกันเนี่ยยืนอยู่ในเนี่ยเตรียมมวยจัดนาจิตคูเพื่อไปเฟซบุ๊กลูกมุกยัดเทมาต้องเนี่ยแอปตะคูกัดเซ่ต้องใช้ดูตั้งมาอุ้มยาสอยเฉลี่ยดีกูคุยอยู่ข้างเงียบีเดนน้ำมาเฟซบุ๊กก็มีจีเกอร์กูไรอเมริกันเนี่ยอุยอบาสุดดอริมาตัวยาวทัศน์สูบเชี่ยเชิงเงียร์ละวะอะไรกันสับเชี
ချမ်းခဲ့ပါတယ်။မြန်မာနိုင်ငံမှာရောအွန်လိုင်းပေါ်ကအချက်လက်တွေလုံခြုံရေးအတွက်ဘယ်လောက်ထိထိရောက်ရောက်ဆောင်ရွက်မှုတွေရှိနေပါသလဲ
။ကျွန်တော်တို့လောလောဆယ်မှာမြင်တာတော့အခုချိန်အထိပေါ်တော့ဒီဟိုလူတွေရဲ့ privacy နဲ့ပတ်သက်ပြီးတော့ဒီ ID နဲ့အချမ်းပါပေါ့နော်ဟိုတကယ်လုပ်နေတဲ့ team တွေပေါ့တကယ်လုပ်တဲ့အဖွဲ့အစည်းတွေလို့ကျွန်တော်တို့အခုချိန်ပြီးတော့သိချာမြင်တာတော့မတွေ့သေးပါဘူးခင်ဗျ။အကြမ်းတမ်းကြပြောရင်ဆက်သွယ်ရေးအဖွဲ့အစည်းပေါ့နော်ဆက်သွယ်ရေးဦးစီးဌာနတို့ဘာလို့ကဒီလိုပြဿနာတွေဖြစ်နေလဲဒီလိုဟာမျိုးတွေဘယ်လိုမျိုး prevention လုပ်နေတာမျိုးကိုကျွန်တော်တို့တွေ့ရတာတော့မမြင်ပါဘူး။ဒီလိုပဲကျွန်တော်တို့နိုင်ငံဒီနိုင်ငံသားတွေဆိုတာကိုယ့်အကူပဲဖြည့်ရှင်းရတာပူကြီးများတယ်လို့ပဲကျွန်တော်တို့ယူဆပါတယ
်။နေဆုံးမှာလက်ကင်ဖုန်းတွေရောင်းချတဲ့လူကြီးမင်းဖုန်းဆိုင်ပိုင်ရှင်ကိုပြည်ဆိုးထွန်းဖြစ်ပါတယ်။အနောက်နိုင်ငံတွေမှာသုံးကြတဲ့ smartphone app တွေမှာလည်းသုံးဆွဲသူရဲ့အချက်လက်တွေကိုရယူနေကြတာမျိုးရှိပါတယ်။ဒါပေမဲ့အဲ့ဒီ app တွေကသူတို့ download လုပ်မယ်ဆိုကြတဲ့ကသုံးသူရဲ့အချက်လက်တွေကိုကြော်ညာအတွက်ရယူကောင်းရယူနိုင်တယ်ဆိုတာကို term and condition အချက်တွေထဲမှာထည့်ထားပါတယ်။ဒါကိုသဘောတူမှ download လုပ်နိုင်တာမို့ကာယကံရှင်တွေဘက်ကသိတယ်လို့သတ်မှတ်လို့ရပါတယ်။ဒါပေမဲ့ဖုန်းဝယ်တွေကပါလာတဲ့ကြိုတင်ထည့်ပြီးသား app တွေမှာဘလို့အန္တရာယ်မျိုးရှိတယ်ဆိုတာကြိုသိဖို့ကတော့တာမန်ဖုန်းသုံးသူတွေအတွက်မလွယ်နိုင်ပါဘူး။ Apple ကုမ္ပဏီကနောက်ဆုံးထုတ်တဲ့ iPhone တစ်လုံးရဲ့ဈေးကမြန်မာနိုင်ငံမှာကျပ်ငွေ73သိန်းလောက်ရှိနေချိန်မှာ smartphone လို့သုံးနိုင်တဲ့တရုတ်လိုဖုန်းတစ်လုံးကိုကျပ်3000လောက်နဲ့ဝယ်သုံးနိုင်နေတာမို့ဈေးသက်သာမှုရဲ့တစ်ဖက်မှာကိုမမြင်နိုင်တဲ့အန္တရာယ်ရှိတယ်ဆိုတာသဘောပေါက်ထားဖို့တော့လိုမယ်ခင်ဗျာရှင
်ဘလော့ဂါရီပြောသည်များအစီအစဉ်ကိုကြားခဲ့ရတာပါရှင်အခုတော့သတင်းပတ်စင်ကဏ္ဍနောက်တစ်ခုဖြစ်တဲ့တက်တန်ရောင်သတင်းလောကဏ္ဍပါအနုပညာလောကကသတင်းတူတူထထွားတွေကိုမအီသန္နာကျော်ကစူးစီးတင်ပြထားပါတယ်ရှင်
ပါပါရှင်အားလုံးစိတ်နဲ့ပျော်ရွှင်ပေါ်ပါကြပါစေဒီတစ်ပတ်တက်တဲ့အောင်သတင်းတော်မှာတော့ဗြိတိန်နိုင်ငံကဂီတမဂ္ဂဇင်းတစ်ဆောင်ဖြစ်တဲ့ Q မဂ္ဂဇင်းကအထူးချီးမြှင့်တဲ့ဆုဘသူများရရှိသွားပါတယ်ဒီနေ့ကမ္ဘာတစ်လောကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာလောကကသတင်းတူတူထွားတွေကိုပြောပြပေးသွားပါမယ်ရှင
် Caught of the North but never coddled betrothed to the beauty that is Sarah McDonald don't be clever put your hands together for one who will live foreverNo Gallagher.
ဒီနေ့ကဂီတမဂ္ဂဇင်းတစ်ဆောင်ဖြစ်တဲ့ Q မဂ္ဂဇင်းကအော်တိုဘာလဂုဏ်နာမှာပဲလန်ဒန်မှာကျင်းပခဲ့တဲ့နှစ်ပတ်လည်အခမ်းအနားမှာတော့ British Rock ဆိုတော့ No Gallagher တရား Q ဂီတဆုနှစ်ဆုရရှိသွားခဲ့တာပါနိုဂလာဂါကဗြိတိန်နာမည်ကနာမည်ကြီးရဲ့ rock guitar အဖွဲ့ဖြစ်တဲ့ Oasis အဖွဲ့ရဲ့တချင်းရေးဆရာလည်းဖြစ်ခဲ့ပြီးတော့တချင်းတွေကိုတီးဆိုသူလည်းဖြစ်ပါတယ်။အဲဒီနောက်မှာတော့ High Flying Bird ဆိုတဲ့ rock guitar အဖွဲ့ကိုပူရဲတည်ထောင်ခဲ့တဲ့သူပါ။အဲဒီအဖွဲ့နဲ့ပဲတတိယမြောက်ဒေးတပြား Who Built the Moon အခွေထွက်ခဲ့ပါတယ်
။ The winner is of course Sir Noel Gallagher. Thank you so much. I haven't got any more speeches. I only wrote the one for the thing earlier, but I just want to say thank you so much. It was by the readers.
ကိုကျင်းပသွားခဲ့တဲ့အခမ်းအနားမှာတော့အကောင်းဆုံးတဦးချင်းအမှုပညာရှင် Q ဂီတဆုနဲ့တေးလော့ကအတွက်အထူးကျွမ်းဆုံးဆောင်ရွက်နိုင်တဲ့သူ Q ဂီတဆုနှစ်ဆုရရှိသွားခဲ့ပါတယ်။1980ကာလတွေတုန်းက The Jam တေးဂီတအဖွဲ့နဲ့အတူထင်ရှားကျော်ကြားလာတဲ့တချင်းရေးဆရာ Paul Weller ကအခုကဘာရဲ့အကောင်းဆုံးဆိုတဲ့ဂီတဆုကိုရရှိခဲ့တာပါ။သူကအဲ့ဒီအခမ်းအနားမတိုင်ခင်သတင်းပတ်တွေတုန်းမှာပဲလန်ဒန်မြို့တော်က Royal Festival ခမ်းမဆောင်ကြီးမှာဖြော်ပြခဲ့ပါတယ်။main thing နဲ့ရောက်တဲ့ဖွဲ့ထားတဲ့ Let's Eat Grandma ဆိုတဲ့ pop guitar အဖွဲ့ကတော့သူရဲ့ I'm All Ears ဆိုတဲ့တေးတပြားအတွက်အကောင်းဆုံး Q တေးတပြားဆုရရှိခဲ့ပါတယ်။
Can tell you we did not anticipate that. So bloody hell.
Thanks, guys.
Jodie Aminare, Gonzo, Q Gitazu, Q Best Breakthrough X-ray, Suguro, Gold Girls, Reapone, Ideal, Sure, Digitana for Abure Yatawari. A Kusune, Gonzo, Data Biasu, Nesuguro, Q Magazine, Be that Rigani, or maybe you take it, Araba. The Tacon Juzurimaro, Data, Q Gitazu, Pine, Sura, Brad Anderson.
ပညာလောကကတရင်တူတူထွားထွားတွေကိုစုစည်းပြီးတော့တတန်ရောင်တရင်လောကနာမှာမအေးတနာကျော်ကစုစည်းတင်ပြသွားတာပါရှင်အခုတော့တရင်ပတ်စဉ်ကဏနောက်တစ်ခုဖြစ်တဲ့သူယုံကြည်ရကဏပါခုတစ်ပတ်အစီအစဉ်မှာတော့ကဗျာဆရာမောင်လင်းရိတ်ကဘာကိုယုံကြည်တယ်လဲဆိုတာနားဆင်ကြမှာပါမမိုးဖြူကစီစဉ်တင်ဆက်ထားပါတယ်ရှင်
ဒီအရွေးရေးနေတဲ့ဒုတိယဦးဖြစ်နေရောလူချင်းချင်းဆက်သွယ်တဲ့နေရာမှာစကားကိုလက်မလွတ်တမ်းအသုံးပြုနေရတဲ့လူတယောက်ဦးဖြစ်နေပါကျွန်တော်ကစကားအပေါ်လေးနဲ့တန်ဖိုးထားဖို့ကြိုးစားပါတယ်နှုတ်ထွက်စကားကိုရောအရေးသားစာကိုရောပေါ့တာမန်ချင်းချင်းပြောရတဲ့စကားစမြီကိုရောရည်ရွယ်ချက်တစ်ခုခုနဲ့တရားဝင်ပြောရရေးရတဲ့စကားနဲ့စာကူပါပေါ့ခုနောက်ပိုင်းသတိထားမိတာက ကျွန်တော်တို့စီမှာယာစကိုင်းဓမ္မကိုင်းတင့်မှာဆိုးရတဲ့အထူးသဖြင့်ယာစကိုင်းမတင့်မှုအထူးဂရုစိုက်ကြရတဲ့ကာလရှည်ကြာကနေလွတ်လာတဲ့နောက်ပိုင်းလူတွေရဲ့စကားပြောပုံတွေအတော်ပြောင်းသွားတာပါပဲအတော်လွတ်သွားရတယ်လို့လဲပြောလို့ရမလားပဲပြောခွင့်ဆိုခွင့်တွေလွတ်လပ်သွားတဲ့အချိန်နဲ့နေ့ပညာပိုင်းအရအင်တာနက်အွန်လိုင်းသုံးနိုင်လာကြတဲ့အချိန် လူမှုကွန်ရက်ပေါ်မိုဘိုင်းတယ်လီဖုန်းကိုင်းနိုင်သူတွေတက်လာနိုင်တဲ့အချိန်မှာအဲ့ဒီလူမှုကွန်ရက်ပေါ်ပွားစည်းလာတဲ့အုံနဲ့ကျင်းတဲ့စကားတွေကလည်းအပါအဝင်ပေါ့နုံနှွေးကနေယုံထွက်စအစွမ်းကုန်ညီညီညွတ်ညွတ်အလုံနဲ့ယုံရရမယ့်အချိန်မှာတရားလက်လို့စကားတွေဟာလဲကျွန်တော်တို့ကိုနောက်ပြန်ဆွဲထားတဲ့အဖြစ်အမှောက်နေလို့ကျွန်တော်ယုံကြည်မိပါတယ်မှန်သောကောင်းသောစကားတွေကို အကျိုးရှိရာရှိကြောင်းယဉ်ကျေးစွာပြောဖို့ကျွန်တော်ဟာကိုကိုကိုလည်းတတိထားပြီးတတိပေးရပါတယ်မမှန်တဲ့စကားပြင်ပြင်းတဲ့စကားရိုင်းစိုင်းကြမ်းတမ်းတဲ့စကားအချင်းချင်းမလိုမုန်းထားအောင်ခြေထိုးတတ်ရှူတဲ့စကားတွေကိုမပြောမိအောင်ငယ်ကလေးကတင် ကြားရတာကကျွန်တော်ဘဝမှာစကားတွေအပေါ်သဘောထားမှန်လက်တွေ့ကျင့်သုံးမှုအမှန်ကိုရရှိပါတယ်နောက်တစ်ခုကကျွန်တော်တို့လူတွေအချင်းချင်းပြောစကားတွေမှာကြားစကားတွေဟာလည်းအရေးပါအရေးကြီးတယ်လို့ထင်ပါတယ်ကြားစကားဆိုတာမီဒီယာစကားကိုဆိုလိုချင်တာပါမီဒီယာကကြားခံဆက်သွယ်ပြန်ကြားသတင်းပါရတာဆိုတော့မီဒီယာစကားဟာ
ကြားစကားလို့ဆိုရင်လေမလွဲရမှာဘူးတရင်ဆက်တွေခကြီးထဲမှာမီဒီယာဟောင်းမီဒီယာသစ်တွေကကျွန်တော်တို့တွေအမြင်ရှူဆိုင်နေရတဲ့ဒုတိယလေဒုလို့တင်စားလိုက်ရင်တောင်မမှားရမှုထင်တာပဲကျွန်တော်တို့ရဲ့ကံတုံးမအပေါ်တက်ရောက်နေတော့တာဒါကြောင့်မီဒီယာစကားကြားစကားတွေဟာလေကျွန်တော်တို့လူအဖွဲ့အစည်းအတွက်အင်မတန်အရေးကြီးပါတယ် စကားဆိုရမှာနားထောင်ရတာနဲ့ပြောကြရတာနှမျိုးရှိတဲ့အနေကျွန်တော်ကတော့ပြောတဲ့နေရာမှာတတ်နိုင်သမျှနှုတ်ကိုထိမ့်ဖို့တတိထားပြီးဘယ်လို့မှရှောင်မရအောင်ရိုက်ခတ်နေတဲ့နားထောင်ရမယ်စကားတွေကိုတော့မှန်မှန်အကျိုးရှိမရှိတရားနဲ့ညီမညီပိုင်းဖြတ်ပုံဖြတ်ထားမထားစစ်ထုတ်ပြီးတင့်တယ်လို့နှလုံးသွင်းရပါတယ်ကျွန်တော်တို့နိုင်ငံလိုအမှောင်ဒုကလွတ်ဆနိုင်ငံ ကောင်းမွန်တဲ့ပညာရေးကိုနှိရှေကြာချုပ်ငဲ့ခဲ့ရတဲ့နိုင်ငံမှာမီဒီယာတက်မြောက်မှုကိုလည်းကလေးတွေရဲ့ပညာရေးမှာတင့်တယ်လို့ထည့်ပေးထားသင့်ပြီလို့ကျွန်တော်ကတော့ယုံကြည်မိပါတယ်။အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရကဏ္ဍအတွက်ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။အီးမေးလ်လိပ်စာ burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ်။
သူယုံကြည်ရအစီအစဉ်ကိုထုတ်လွှင့်ပေးခဲ့တာပါရှင်။သောသားရှင်တို့ခုနားဆင်နေရတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့တနင်္လာနေ့ညပိုင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။ VOA ကနေအခုထုတ်လွှင့်ပေးခဲ့တဲ့တနင်္လာအစီအစဉ်ကိုအစီအစဉ်ပြပြချင်းမြန်မာစံတော်ချိန်ည09:00နာရီနဲ့ဆက်တနင်္လာအထိလိုင်းတူမီတာ32.51MHz တို့ကနေအစဆုံးပြန်ပြီးတော့ထုတ်လွှင့်ပေးသွားအောင်ပါ။ခုတော့ကြာရှိနေတဲ့ချိန်တွင်နောက်ဆုံးရသတင်းအချင်းချုပ်ကိုမတင်ကြီးထက်ကပြောပြပေးပါဦး။
အီရန်နိုင်ငံရဲ့ရေနံထုတ်လုပ်မှုနဲ့ဗန်ဒါယစ်ကဏ္ဍအပေါ်အမေရိကန်တို့ဒီကနေ့တနင်္လာနေ့မှာတန်းခတ်ပိတ်ဆို့မှုပြန်လည်ချမှတ်ပါတယ်။အီရန်ရဲ့နျူကလ িয়ার အစီအစဉ်ကိုကန့်သတ်ထိန်းချုပ်ရေးနိုင်ငံတကာသဘောတူညီချက်ရဲ့တစိတ်တပိုင်းအရအီရန်ရရှိထားတဲ့သက်သာခွင့်ကိုပြန်ယူသိမ်းမှုအမေရိကန်သမ္မတဒိုနယ်ထရန့်ဘက်ကပိုင်းဖြတ်ဆောင်ရွက်မှုအရအခုလိုလှုံ့ဆော်ခ
ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့
party deca, Lowaji, O Chokai Tame, and near Tamu Pimala, or Joban Nijara Pipari. America at 11 and Drigani, American Uti Lanijade, Shipyang Chichatu, Lu O Giga, Tigani Tinelani Maro, Korubagani, Mexico City Guja on Sadabo, Sumpia Lajavari, Mexico Nangaye, Murone, Kilometer near Shisejo, Wede, Koruba, Mugani, Gajong Si, Lanshaw B. Dabu, Sumpia Kejaraba. Bira Cruz Mugani, Kilometer near Wede, Koruba Mugu, Shipyang Chichatu, Lu O Gi. Yashi get be there now, Munit and Ingunini Maki, Setro Jabu, Sumpia Lajara, Psebari. Pakistan and Yama Bada Yigu, Sogamun, Diden Chamak, Kantade, Kriya, Mutamigu, the Yedi Lubi like be there now, Pakistan Winjijo, the Adu Jirinet, Sitadogo, a Mongwala, our Lonso, Yetagede, Pakistan Bada Yi Gons on the Uya, Twitter Samyanago, Twitter Communica, Baby like Bari, Pakistan Suyaka Bada Yi Gons on Kadian Hussein, Rizbiye. Twitter account will pay people to Twitter Lumu Kunyaku down so get up your parish.
The day a chinchoko matting it hajinya pekarawa, dinya to a season tolo Yamuga Masumon Pibi, Adampa, Engineer Garo, Mikhail Dubensky, Pipare, Vio American, and Taye, Manekin, Yamaba that season ago, Yama Sano Chain, Manet Chownayan, Kunanaiti, Lindomida, Tonsen, Lise, Lise Shangazene, Lina Mita, Kuzerugani, Payunas in Aimare, the car, Vio in Yama, seizing a tolo and carrot season Nigole, Vio Ea in the Nest Samana, Malred Gu Pashu Nas in Aimare, Samaria website Sagaro, Burmese.voanews.com, Pipare, Sotashimian.
This program has come to you from the Voice of America, Washington.